Welcome to the Voice of America in Burmese.
မင်္ဂလာရှိရမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American အသံရဲ့2025ခုနှစ်မတ်လ10ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးတဲ့ဒီအစီအစဉ်ရဲ့ပထမပိုင်းနာရီဝက်ကိုလိုင်းဒိုမီတာ25 32နဲ့40လောက်ကနေဖမ်းယူနိုင်တယ်လို့တနင်္လာရီကအစီအစဉ်တစ်ခုလုံးကိုတော့ဂျိုဒူးဆလောင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ် Facebook နဲ့ YouTube ကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေတာပါကျွန်တော်ကတော့စံကြောပါ
American ကိုမိုးရစ်ဆေးဝါးဝင်ရောက်မှုတားဆီးရဲ့အတွက် Mexico, Canada နဲ့တရုတ်ကိုသွင်းကုန်ခွန်တိုးမြင့်တာလို့ American ကပြောပါတယ်။ Nuclear အရေး American နဲ့ဆွေးနွေးဖို့စဉ်းစားမဲ့အကြောင်း Iran ကပြောပါတယ်။ Syria ကလူနည်းစုတွေကိုအစုလိုက်အပြုံလိုက်တပ်ဖြတ်တဲ့တရက်ခန်းကိုဖော်ထုတ်အရေးယူဖို့ American ကတောင်းဆိုလိုက်ပါတယ်။
ဒါပြင်တာလီဘန်လက်အောက်မှာပညာသင်ခွင့်မရတဲ့အတွက်ပြည်ပထွက်ပညာသင်ကြားရတဲ့အာဖဂန်အမျိုးသမီးတွေအကြောင်းလူဝင်မှုကြီးကြပ်ရေးတင်းကျပ်နေတဲ့အမေရိကန်မှာမြန်မာနိုင်ငံသားတွေအနေနဲ့စိုးရင်စိတ်တွေတိတ်မများကြဖို့လူဝင်မှုကြီးကြပ်ရေးရှေ့နေကပြောဆိုတဲ့အကြောင်းအရာတွေနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကမ္ဘာမြန်မာမီဒီယာနေဝင်မြန်မာပြည်မှပေးစာနဲ့ထူးခြားဆန်းပြသတင်းစာရာတွေကိုတင်ဆက်ပေးပါမယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုဦးတင်မောင်တန်းကပြောပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်နိုင်ငံတဲကိုမူရစ်ဆေးဝင်လာတာပိတ်ဖို့အတွက်မက္ကဆီကိုကနေဒါနဲ့တရုတ်ပေါ်ခွန်တိုးမြင့်ချထားတာဖြစ်တယ်လို့အမေရိကန်ကုလသမဂ္ဂဝန်ကြီးကပြောလိုက်ပါတယ်။ဖန်တနိုင်းအဝင်ရက်သွားရင်အခွန်မြက်လိုက်တာတွေလည်းရက်သွားမယ်လို့သူထင်မြင်တဲ့အကြောင်းဟောဝတ်လန်နစ်က NBC ရုပ်မြင်သံကြားရဲ့ Meet the Press တင်းငွေတွေအင်တာဗျူးမှာပြောခဲ့တာပါ။တကယ်လို့ဖန်တနိုင်းအဝင်ရက်မသွားဘူးဒါမှမဟုတ်ဒါနဲ့ပတ်သက်လို့သမ္မတအနေနဲ့မသေးကြဘူးဆိုရင်တော့ဒီကြတဲ့အထိအခွန်နှုံးတာတိုးချထားတာကဆက်ရှိနေပါလိမ့်မယ်လို့သူကပြောပါတယ်။ဝန်ကြီးကစီးပွားရေးကြဆဲမှာမဟုတ်ပါဘူးလို့ဆိုပေမဲ့နိုင်ငံခြားလုပ်ပစ္စည်းတွေကတော့ပိုပြီးဈေးကြီးသွားနိုင်ပြီးအမေရိကန်လုပ်ပစ္စည်းတွေကတော့ပိုဈေးချိုနိုင်ပါတယ်လို့လည်းဆိုပါတယ်။ဒါကအဓိကချက်ဖြစ်ပါတယ်လို့ကုသရေးဝန်ကြီးကပြောပါတယ်။ကျွန်တော်တို့လုပ်နေတာကအလွန်ကိုကြီးမားတာမို့အခုပြောင်းကာလတရက်တော့ရှိပါလိမ့်မယ်လို့အမေရိကန်သမ္မတထရန့်ကတနင်္ဂနွေနေ့မှာထုတ်လွှင့်တဲ့ Fox News အစီအစဉ်မှာပြောပါတယ်။ကနေဒါနဲ့မက္ကဆီကိုပစ္စည်းတွေကိုတမရထရမ်က25ရာခိုင်နှုန်းအခွန်ကြေညာခဲ့ပေမဲ့ကားပါဝင်ပစ္စည်းအလုံးနည်းနည်းအပေါ် AB 2ရက်နေအထိအခွန်ဆိုင်ငံ့ထားလိုက်ပါတယ်သူရဲ့နျူကလ িয়ার အစီအစဉ်ကိုစစ်ရေးအရအသုံးပြုမှာဆိုရင်လို့ဆွေးနွေးကြင်တာဆိုရင်တော့အမေရိကန်နဲ့ညီတာမှုအီရန်ကစဉ်းစားမယ်လို့ကုလသမဂ္ဂဆိုင်ရာအီရန်သံတမန်အဖွဲ့ကတနင်္ဂနွေနေ့ကပြောလိုက်ပါတယ်အမေရိကန်ကအနိုင်ကျင့်တာအောက်မှာအီရန်ကဆွေးနွေးလိုက်မှာမဟုတ်ဘူးလို့အီရန်နိုင်ငံဘာသာရေးကောင်ဆောင်အယတ်တိုလာအလီခါမေနီကပြောပြီးတရက်ကြာမှာကုလသမဂ္ဂအီရန်သံတမန်တစ်ဖွဲ့က X လူမှုစာမျက်နှာမှာအခုလိုပြောလိုက်တာပါဒါပေမဲ့အီရန်ရဲ့ငြိမ်းချမ်းစွာအသုံးပြုရေးနျူကလ িয়ার အစီအစဉ်ကိုဖြိုဖျက်ဖို့ယူရချက်နဲ့ဆိုရင်တော့အီရန်ကညှိနှိုင်းလိုက်မှာမဟုတ်ဘူးလို့လူမှုစာမျက်နှာမှာရေးထားပါတယ်သမ္မတထရမ့်ကအီရန်နဲ့နျူကလ িয়ার သဘောတူညီချက်ရဖို့ဆွေးနွေးစာတစာပို့ထားကြောင်းတောင်းကြားနေတုန်းကတွေ့ထုတ်ခဲ့တဲ့ Fox Business Network နဲ့ interview မှာပြောခဲ့ပါတယ်ကာကွယ်ရေးစွမ်းဆောင်ရည်ဒုံးကျည်ပြစ်နိုင်အားနဲ့နိုင်ငံတကာဩဇာသက်ရောက်မှုတွေလိုအီရန်ကလက်မခံနိုင်တဲ့တောင်းဆိုချက်အစ်စ်တွေတောင်းဆိုလာခဲ့ကြောင်းဘာသာရေးခေါင်းဆောင်ခါမေနီကိုကိုးကားပြီးအီရန်နိုင်ငံတော်ပိုင်းမီဒီယာကစနေနေ့မှာပြောပါတယ်အီရန်ကတော့သူ့နျူကလ িয়ার အစီအစဉ်ကလက်နဲ့တွေ့မဟုတ်ဘူးလို့ညင်ထားပါတယ်စီးရီးယားကလူနည်းစုတွေကိုအစုလိုက်ပြောလိုက်တပ်ဖြတ်ခဲ့ရမှာနောက်ွယ်ကရှိခဲ့တဲ့အစ္စတမ်အစိုးရအကြမ်းဖက်တမားတွေကိုအမေရိကန်နိုင်ငံသားဝင်ကြီးကရှုတ်ချလိုက်ပြီးစီးရီးယားကြက်ဖြတ်အစိုးရအနေနဲ့တာဝန်ရှိသူတွေကိုရေးယူဖို့တောင်းဆိုလိုက်ပါတယ်။မကြာမီရက်တွေအတွင်းကစီးရီးယားနောက်ပိုင်းမှာလူတွေကိုတပ်ဖြတ်ခဲ့ကြတဲ့နိုင်ငံသားဂျီဟတ်တွေအပါအဝင်အစ္စတမ်အစိုးရအကြမ်းဖက်တမားတွေကိုအမေရိကန်ပြည်ထောင်စုကရှုတ်ချလိုက်တယ်လို့မစ္စတာရူဘီယိုကတင်းငွေတွေနဲ့ထုတ်ပြန်ချက်မှာပြောခဲ့တာပါ။ခရီးယားဒရုစ်အလာဝိုက်နဲ့ကတ်လူမျိုးတွေအပါအဝင်လူနည်းစုတွေနဲ့ဘာသာရေးဆိုင်ရာလူနည်းစုတွေနဲ့ဒူးအမေရိကန်ကရက်တီပီအသက်ခံရသူတွေနဲ့သူတို့မိသားစုတွေအတွက်ဝမ်းနဲ့ကြေကွဲပါကြောင်းနဲ့ထုတ်ပြန်ချက်ကပြောပါတယ်။လာတကီးယားနဲ့တာတစ်ပြည်နယ်တွေမှာအလာဝိုက်ရက်သားအနည်းဆုံး945ယောက်ကိုလုံခြုံရေးတပ်ဖွဲ့တွေနဲ့မဟာမိတ်တပ်တွေကတပ်ဖြတ်ခဲ့ကြတယ်လို့ Syria Observatory for Human Rights အဖွဲ့ကဆိုပါတယ်။ဗီဒီယိုရဲ့ဂျန်တာပရင်းနဲ့ညင်ညာချက်လုံးမဟုတ်ဖဲအာစခေတုံးကပိတ်ဆို့အရေးယူထားတာတွေကိုအမေရိကန်ကတော့ဖြေလျှော့မပေးသေးပါဘူ
း။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ6နာရီခွဲအထိ125 kHz 11865 132 kHz 6153ညာနဲ့140 kHz 0933ညာတို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့9နာရီအထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင
်။တနေ့လာမနေ့ခင်သတင်းတွေကို VOA ရုပ်သံကဆက်လက်ကြီးညာနေပါတယ်။ကာဇာကိုပိတ်ထားတဲ့လျက်စစ်ဖြတ်တောက်လိုက်တယ်လို့အစ္စရေးကတင်းကုန်နေနေမှာကြေညာလိုက်ပါတယ်။ကာဇာကိုရောင်းချတဲ့လျက်စစ်ဖြတ်တောက်ဖို့အစ္စရေးစွန့်ရင်ဝန်ကြီးကအစ္စရေးလျက်စစ်ကော်ပိုရေးရှင်းကိုစာပေးပို့ခဲ့တာပါ။အကြမ်းဖက်အဖွဲ့အဖြစ်အမေရိကန်ကသတ်မှတ်ထားတဲ့ Hamas အဖွဲ့ကတော့အစ္စရေးရဲ့အငတ်ထားရေးပူဝါဒအစိပ်ပိုင်းတစ်ရပ်ဖြစ်တယ်လို့ပြောလိုက်ပါတယ်။ပြီးခဲ့တဲ့အပတ်တုန်းကလည်းပါလက်စတိုင်းနှစ်သန်းကျော်ရှိတဲ့ကာဇာဒေသကိုပစ်စည်းပို့ပေးတဲ့လမ်းကြောင်းတွေဖြတ်တောက်ခဲ့ပါသေးတယ်။နောက်တစ်ခါဖြတ်တောက်မှာကတော့ရေနဲ့လျက်စစ်ဖြစ်တယ်လို့အစ္စရေးကပြောပါအပြည့်အပထမဆင်းရဲ့တိုးချက်အစိုးပြုချက်ကို Hamas ကလက်ခံအောင်အခုလိုဖိအားပေးခဲ့တာပါပထမဆင်းကပြီးခဲ့တဲ့ရက်သတ္တပအခုမှပြီးဆုံးသွားခဲ့ပါတယ်အများအားအပြည့်အရေးကိုညှိနှိုင်းဖို့အတွက်အပေးယူဖြစ် Hamas ပန်းစီထားတဲ့ဂျန်သစားခံတွေရဲ့တဝက်ကိုလွတ်ပေးဖို့ Israel ကလိုလားနေပါတယ်ညှိနှိုင်းဆွေးနွေးရှေ့ရောက်အားထုတ်တဲ့အနေနဲ့ကိုယ်စားလှယ်တစ်ဖက်ကိုတနည်းလာနေမှာကာတာနိုင်ငံကိုဆေးလွတ်မယ်လို့ Israel ကပြောပါတယ်တင်းကြွေနေတုန်းကရုတ်တရက်သပိတ်ပေါက်လိုက်ကြတာကြောင့်ဂျာမနီနိုင်ငံဟမ်ဘတ်မြို့လေဆိပ်မှာခီးတဲ့4000ကျော်ရဲ့အစီအစဉ်တွေထိခိုက်ကုန်ကြပါတယ်။စာချုပ်အသစ်အတွက်အသစ်ညှိနှိုင်းနေတဲ့ဂျာမနီတလွားမှာကြဲကြဲပြက်ပြက်ကန့်ကွက်ဆန္ဒပြရဖို့စီစဉ်ထားတဲ့ရက်တရက်မတိုင်မီမှာခုလိုရုတ်တရက်သပိတ်ပေါက်လိုက်တာဖြစ်ပါတယ်။ခီးစဉ်180အနက်ခီးစဉ်10ခုပဲတင်းကြွေနေကထွက်လာကြပါတင်းလာနေမှာတော့ဂျာမနီနိုင်ငံတလွားကလေဆိပ်73ခုမှာဗာဒီသမ္မတကကဥဆောင်ပြီးတပိတ်မောက်ကြဖို့စီစဉ်ထားပါတယ်အခုတပိတ်မောက်တာကအစီအစဉ်မှာမပါဘဲနိုင်ဘွဲလောက်တာကြိုတင်သတိပေးကြောင်းကြားတပိတ်မောက်ဖက်ကြတာဖြစ်ပါတယ်အခုလိုတနင်္ဂနွေနေ့တပိတ်လုံရက်ကလွန်ကျွန်သွားပြီးခီးသွားရသည့်အစတောင်းချီနေတဲ့ခီးသည်တွေအတွက်မမျှတရကြပါတယ်ညီနိုင်ရမှာအငင်းပွားနေတာတွေကခီးသည်တွေနဲ့မသက်ဆိုင်ပါဘူးလို့ဟမ်ဘတ်လေးစိတ်ပြောရေးဆိုခွင့်ရှိသူကာဂျာဘရောင်းကပြောပါတယ်တနင်္လာနေ့မှာဆက်ရောက်လာကြသူတွေအတွက်ဖြစ်နိုင်ပြီးခီးစဉ်ဖြစ်တာဝန်ဆောင်မှုပြတ်တောက်တာတွေတော့ဖြစ်နိုင်တယ်လို့ကာဂျာဘရောင်းကတရစ်ထုတ်ပြန်ချက်မှာဆိုပါတယ်နမိုနီယာကုသမှုကြောင့်ပြန်ကောင်းလာနေတဲ့ပုံရမင်းကြီးကဆရာဝန်တွေနဲ့ကျန်းမာရေးစောင့်ရှောက်မှုဝန်ထမ်းတွေကိုတနင်္ဂနွေနေ့ကကျေးဇူးတင်ကြောင်းပြောလိုက်ပါတယ်ဒါပေမဲ့ဒီဘက်တနင်္ဂနွေနဲ့ဆိုလို့ရှိရင်ပုံရမင်းကြီးဝိပုစုတောင်းပွဲမတက်နိုင်တဲ့ကစတုတ္တပတ်တနင်္ဂနွေဖြစ်နေပါတယ် February 14ရက်ကလေးကရောမမြို့ဂျမ်ဘလီဆေးရုံမှာတက်ရောက်ကုသနေတဲ့ပုံရမင်းကြီးကစားတဲ့အခုလို့ပြောလိုက်တာပါဗာတီကန်ကစာကိုတင်းငွေတွေနေ့မှာထုတ်ပြန်ခဲ့တာဖြစ်ပါတယ်။လောကသူတွေကိုနိနိကကချင်းချင်းနန္နာစေတနာဝန်ထမ်းစောက်ရှောက်ပေးနေကြသူအားလုံးကိုလည်းပုံရမင်းကြီးကျေးဇူးတင်တဲ့အကြောင်းပြောလိုက်ပါတယ်။ပုံရမင်းကြီးက2021ခုနှစ်တုန်းကဥမာကြီးနဲ့2023မှာဦးကြတာလေးကြောင့်ခွဲစိတ်ဖို့ဂျမ်မရီဆေးရုံမှာတက်ခဲ့ရပါသေးတယ်။ကမ္ဘာတလောမှာကက်သလစ်ဘာသာဝင်သန်းပေါင်း1400ကျော်ရှိပြီးတင်းငွေတွေဆူတောင်းပွဲပြည်နှကောင်းကိုပြန်လာနိုင်အောင်ဆူတောင်းပေးနေကြတယ်လို့ဗာတီကန်ဝိပုဘွဲလာသူတယောက်ကတော့ပြောပါတယ်။ပြုနေကြမနက်ခင်းဝိပုဆူတောင်းရပါပုံရမင်းကြီးဟာယူကရိန်းပါလက်စတိုင်းလေဘနွန်မြန်မာဆူဒန်နဲ့ကူခေါပါငြိမ်းချမ်းရေးရရှိအောင်လဲဆူတောင်းတောင်းဆိုသွားတယ်လို့ဗာတီကန်ကပြောပါတယ်ခင်ဗျာ။
တနင်္လာနေ့မနေ့ခင်းထိတ်တန်းရောက်သတင်းတွေကိုဦးတင်မောင်သန်းကပြောပြပေးခဲ့တာဖြစ်ပါတယ်ခင်ဗျာအခုအရင်ဆုံးကတော့သတင်းဆောင်ပါတပုတ်ကိုတင်ပြပေးပါမယ်အာဖဂန်နစ္စတန်မှာတာလီဘန်တွေအာဏာပြန်ရလာကြတဲ့ကအမျိုးသမီးငယ်တွေပညာရေးအခွင့်အလမ်းတွေဆုံးရှုံးခဲ့တာဖြစ်ပါတယ်နိုင်ငံရဲ့ခြားထွက်ခွာခွင့်ရတဲ့သူတို့ကတော့သူတို့အိမ်မက်တွေကိုအကောင့်ထဲပေါက်ခွင့်ရခဲ့တဲ့အကြောင်းပါကစ္စတန်နိုင်ငံပါရှဝါမြို့ကနေမတ်စကာဆာဖီသတင်းပေးပို့ထားတာကိုမမသက်စင်အောင်ပြောပြပေးပါမယ်ခင်ဗျာ
တာလီဘန်တွေအာဏာပြန်ရလာကြတဲ့ကပညာသင်ခွင့်မရတော့တဲ့အာဖဂန်ကျောင်းသူအိုင်မာကီယာမီကပြပမှသူ့ရဲ့အသက်မွေးဝမ်းကြောင်းရည်မှန်းချက်ကိုအကောင့်ထဲပို့နိုင်မှုညွှန်လင်းနေပါတယ်။2020ခုနှစ်စက်တန်ဆန်ပြီးပွဲနောက်ဆုံးနေ့မှာဆီယာမားတယောက်ကကီယာမီနဲ့သူ့ရဲ့အတန်းပေါ်ကိုအာဖဂန်ကနေထွက်ခွာဖို့တိုက်တွန်းခဲ့ပါတယ်။ဒီနေ့အကြာမှာတော့ကီယာမီနဲ့မိသားစုပါကစ္စတန်ကိုထွက်ပြေးခဲ့ပြီးတော့သူနဲ့ညီမဖြစ်သူတို့ဒုက္ခသည်တွေအတွက်ဖွင့်ထားတဲ့ကျောင်းမှာပညာဆက်သင်ခဲ့ပါတယ်။အခက်ခဲတွေကြားကစနစ်တမ်းအောင်မြင်ပြီးတဲ့နောက်အခုအသက်20ရှိပြီဖြစ်တဲ့သူကတည်င်းနဲ့စာနေစဉ်ပညာရပ်ကိုသင်ကြားခွင့်ရဖို့ညွှန်လင်းနေတာပ
ါ။ဒီမှာကျမတို့အာဖဂန်တွေအတွက်တက္ကသိုလ်တက်ခွင့်ရဖို့ကတိတ်ကိုခက်ခဲပါတယ်။ကျမရှိရမရည်ရသေးပါဘူး။ အထက်တန်းပြီးတာနှစ်နှစ်ရှိပြီဒါပေမဲ့အခုထိတက္ကသိုလ်ဝင်ခွင့်မရသေးဘူ
းလက်ရှိမှာတော့ကီယာမီယာတစ်လောက်46ဒေါ်လာလောက်ရတဲ့အထည်ချုပ်အလုပ်တင်လုပ်ပြီးတော့မိသားစုကိုထောက်ပံ့နေပါတယ်သူ့ရဲ့ရည်မှန်းချက်ကတော့သတင်းထောက်တယောက်ဖြစ်ချင်တယ်လို့ပြောပါတယ်အာဖဂန်သတင်းသမားတွေကိုအားကျအတူယူသလိုတနေ့နေ့မှာတော့သတင်းထောက်တယောက်ဖြစ်ဖို့ရည်မှန်းထားတဲ့သူကဒုက္ခသည်တွေအတွက်ဖွင့်ပေးထားတဲ့ video journalism သင်တန်းကိုတက်ရောက်ခဲ့တယ်လို့ Pass Hawa Pura မှာဒေသခံတွေရဲ့အမြင်တွေကိုသတင်းပို့တာတွေ့ဆုံမေးမြန်းတာတွေကိုနှစ်လလောက်ကြာအောင်လုပ်ခဲ့ပူပါတယ
်ဒါတချန်ဒင်းချဘကွေခဘရီမန်ချယ်ဗီဒိုဒင်
းတချို့သတင်းဌာနတွေကတော့ကျွန်မကိုလူတွေခေါ်တယ်ဒါပေမဲ့တက္ကသိုလ်တက်ခွင့်မရသေးတော့ကျွန်မမှာပညာရေးအထောက်အထားမရှိဘူး
တာလီဘန်တွေလက်အောက်အခွင့်အရေးဆုံးရှုံးနေတဲ့အာဖဂန်မျိုးသမီးတွေအတွက်သတင်းစာပညာရက်ကထုတ်ဖော်နိုင်တဲ့အသံတစ်ခုဖြစ်တယ်လို့ကီယာမီယာမြင်ပါတယ်
ဘယ်လိုဘီဆော်ဘောဇိုဒီမီတန်ဒါဟာဂျီဝက်စ်ဖာဘီဂရန်မီတန
်ပါကစ္စတန်မှာမင်းကလေးတွေအတွက်အလုံးနဲ့ပညာရေးအခွင့်အရေးတွေရှိပါတယ်အာဖဂန်မှာတော့မင်းကလေးတွေကျောင်းပညာသင်ခွင့်ရဖို့ထပ်တလဲလေးတောင်းဆိုနေပေမဲ့တာလီဘန်တွေကအမျိုးသမီးအခွင့်အရေးတွေကိုပို့ပြီးတင်းကျပ်လာတာပ
ါဂတ်ချန်ဒင်ဘော်တာခေါ်ဆိုကာဒန်ကမော
တကယ်လို့တာမီချက်တွေကိုဖြေချော့ပေးမယ်ဆိုရင်တော့ကီယာမီကအာဖဂန်ကိုပြင်ပြီးသူ့ရဲ့သတင်းထောက်ဖြစ်ဖို့အိမ်မက်ကိုအကောင့်ထဲပေါ်နိုင်ဖို့ညွှန်လင်းနေပါတယ်ရှင်
မမတဲ့စီအောင်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာအခုဆက်လက်ပြီးတော့အမေရိကန်အစိုးရရဲ့လူဝင်မှုကြီးကြပ်ရေးနဲ့သက်ဆိုင်တဲ့အကြောင်းအရာတစ်ခုကိုတင်ပြပေးပါမယ်အမေရိကန်ပြည်ထောင်စုကိုလေကြောင်းကနေရောက်လာကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့လူဝင်မှုကြီးကြပ်ရေးတင်းကျပ်နေတဲ့အခြေအနေနဲ့ပတ်သက်လို့စိုးရိမ်စိတ်တွေတိတ်မများကြဖို့ရှေ့နေပက်ထရစ်ဝမ်ကတိုက်တွန်းလိုက်ပါတယ်သမ္မတထရန့်ရဲ့လူဝင်မှုကြီးကြပ်ရေးအထူးအမိန့်အာဏာဟာလက်ရှိအမေရိကန်မှာရှိနေတဲ့မြန်မာနိုင်ငံသားတွေအပေါ်ဘလို့အကျိုးသက်ရောက်မှုတွေရှိနေတယ်လဲဆိုတာနဲ့ပတ်သက်လို့နယူးယောက်မြို့ကလူဝင်မှုကြီးကြပ်ရေးရှေ့နေပက်ထရစ်ဝမ်ကိုမိုက်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားတာကိုပြန်လည်ထုတ်လွှင့်ပေးလိုက်ပါတယ်ခင်ဗျာ
သမရထရမ်ကသူတက်လာလာခြင်းနေ့မှာဟိုသမရထူးအမိတ်နဲ့ပေါ့နော်သူထုတ်ပြန်လိုက်တဲ့နေရာမှာလူဝင်မှုကြီးကြပ်ရေးကိစ္စအကြီးအကျယ်ကင်တွယ်မယ်အစုလိုက်ပြုံလိုက်ပြန်ပို့မယ်ဆိုတဲ့ဟာကကျမတို့ဒီအမေရိကန်မှာရှိတဲ့မြန်မာတွေပေါ်ကြတော့ဘလို့ရိုက်ခတ်မှုတွေရှိမှာရှင
်အဲ့တော့နောက်ပတ်သက်ပြီးတော့ကျွန်တော်ပြောရမယ်ဆိုလို့ရှိရင်ဒီသမရထုတ်လိုက်တဲ့ဒီကနကနောင်ကအမိတ်ကြော်ညာစာ73ခုအဲ့လူမှုကြီးကြပ်နဲ့ပတ်သက်တဲ့အမိန့်ကြော်ညာစာ73ခုရှိတယ်။အဲ73ခုကိုကျွန်တော်ကြည့်တဲ့အခါမှာကျွန်တော်တို့မြန်မာအတိုင်းဝိုင်းနဲ့ညှိနှိုင်လာဆိုလို့ကျွန်တော်၄ခုပဲကျွန်တော်တွေ့တယ်။ပထမဆုံးတစ်ခုကဘာလဲဆိုတော့ Bird Rights Citizens Bird Rights Citizens လို့ခေါ်တဲ့ဝင်ဝင်ချင်းရနိုင်တဲ့ကိုကနကနောနိုင်ငံသားဖြစ်နိုင်ခွင့်ကိုနကနောကိစ္စ။နောက်တစ်ခုကတော့ကျွန်တော်တို့မြန်မာနိုင်ငံကနေပြီးတော့ဒီပချမ်းကိုဘယ်လိုပြောရမလဲဒီကနဂရင်းကန်နဲ့ဝင်လာမဲ့လူတွေအပြီးလို့ရှိရင်ဒီပချမ်းမှာအမေရိကန်မှာရှိတဲ့မြန်မာတော်အချို့ပေါ့ကနကနောကတမောခုံစင်းတဲ့လူမျိုးနေဆာဖြစ်ကြတဲ့လူမျိုးဒါပေမဲ့အဲ့ဒါတော့အရန်နဲပါတယ်သူတို့ကတော့လည်းစိုးရင်ရတယ်ဒီအဲ့ဒါတော့မှသူတို့လာတာက2023ကနကနောကဇန်နဝါရီ19ရက်မတိုင်မီလာမယ်ဆိုလို့ရှိရင်တော့သူတို့မိသွားတဲ့တိုင်အောင်မှသူတို့ကအဲ့ဒီအတော်တွေမှာလာနိုင်လို့ပြနိုင်မယ်ဆိုလို့ရှိရင်သူတို့ကလွတ်နိုင်တယ်ပြန်လွတ်မယ်ဒါပေမဲ့ပြန်လွတ်မယ်ဆိုတာရော့ဆိုပြန်လွတ်တာမဟုတ်ဘူးခုနကနောက်ကလူတွေနဲ့လာပြီးတော့ကွက်ရှင်နေတော့၎င်းဆွေမျိုးသားချင်းတော့၎င်းအဲ့လိုမျိုးညှိပြီးလို့မယ်ဆိုရင်လွတ်နိုင်ပါတယ်ခင်ဗျ
ဆရာပြောရတဲ့ဒီ2023 January 19ဆိုတဲ့သတ်မှတ်ချက်ကအဲ့ဒါဘာကြောင့်လဲရှင်အဲ့ဒီနောက်ပိုင်းနဲ့မတိုင်ခင်နဲ့ကိုသတ်မှတ်ထားတာ
ကျွန်တော်တို့အခုဒီ lawyer အဖွဲ့ကနေပြီးတော့ရတဲ့မမှုမှာသူတို့ရဲ့priority လောက်ထားတဲ့ removal priority လောက်ထားတဲ့ဥစ္စာတွေကနှစ်နှစ်အောက်ကလူတွေကိုလောက်တာနှစ်နှစ်အောက်ကဆိုတော့ကျွန်တော်တို့တမရ Trump ကတက်လာတာက2025 January 20မှာတက်လာတယ်နှစ်နှစ်မတိုင်ခင်ဆိုတော့ကျွန်တော်2023 January 19ဖြစ်မယ်ဆိုတော့အဲ့ဒါကိုကျွန်တော်ကနေပြောလိုက်တဲ့သဘောပဲဒါပေမဲ့ဒီဥစ္စာကအတိအကျကြီးကို policy လောက်ထားတာတော့မဟုတ်ဘူး okay အဲ့ဒါ policy လုံးဝမရှိဘူးဒါကျွန်တော်တို့ရှင်းနေရနေပြီးတော့သူတို့ရေးထားတာကိုသုံးသပ်ပြီးတော့ကျွန်တော်တို့ကနေပြီးတော့အဲ့လိုမျိုးယူဆလာတာကို
ခုဒီဆရာနာသိမ့်ပြီးတော့ဗောနော်ဆရာနာသိမ့်ပြီးတော့2021မှာဆရာနာသိမ့်ပြီးတဲ့နောက်ပိုင်းမှာထွက်လာတဲ့ဟိုမြန်မာတွေအမျိုးမျိုးပေါ့အထူးသဖြင့်ဒီចောင်းသူចောင်းသားတွေတက်ကတူတက်ဖို့တက်လာမယ်ចောင်းသူចောင်းသားတွေမှာသူတို့ရဲ့အခြေအနေရဥမာအခုဆိုရင်တက်တန်းအရင်တော့ကဒီ Biden ဆိုရလက်ထက်တွန်းကတော့သူတို့မှာဒီယာယီ
ထတ်တိုးကွင်းဆိုတာမျိုးချပေးထားတယ်မြန်မာနိုင်ငံပါဝင်သူတို့တတ်မှတ်ထားတဲ့နိုင်ငံတချို့လေဥမာအဲ့လိုမျိုးတက်တန်းဗီဇာတက်တန်းကုန်သွားတယ်ဟိုတစ်ဖက်မှာလည်းအဆိုင်လန်ကလည်းဘာမှဟိုရှောက်မရှောက်ထားသေးတဲ့သဘောမျိုးတွေလည်းရှိချင်တယ်ရှိမှာပေါ့ဒီလိုဟိုမျိုးရှိနေတဲ့အဲအဲ့လိုပေါ့မြန်မာတွေအတွက်ကြတော့မြန်မာနိုင်ငံသားတွေကကြတော့ဘယ်လိုဖြစ်နိုင်မလဲရှင
်အခုကနေ့ကကျွန်တော်ပြောသလိုပဲသူတို့အဓိက protest လုပ်တာကသူတို့အဓိကထားတာကဘယ်လိုလူတွေဆိုတော့ဒီနိုင်ငံကိုရောက်လာတာနှစ်နှစ်အတွင်းမှာရောက်လာတယ်သူအဲ January 19, 2023နောက်ပိုင်းမှာရောက်လာတဲ့သူကနည်းနည်းလေးစိုးရင်ရမယ်2023 January 19မတန်ခဲရောက်လာလူတို့ကတော့ဆွဲသွားရင်ဆွဲသွားနိုင်တယ်ဒါပေမဲ့သူတို့ကနေပြီးတော့ရောက်လာတာဒီချိန်တည်းရောက်လာပါတယ်လို့ပြနိုင်လို့ရှိရင်ပြန်လွတ်ဖို့အလားအလာအများကြီးများတယ်ပြဿနာဘာဖြစ်လဲဆိုတော့ဒီဥစ္စာကကျွန်တော်တို့ရှင်းနေအဖွဲကနေပြီးတော့သူတို့ရဲ့ဒီ policy ကိုဖတ်ကြည့်ပြီးတော့အာ interpret ကနေကတော့အကနကနကဆက်စစ်တဲ့သဘောမျိုးပဲအဲ့လိုမျိုးဖြစ်သေးသလားဆိုတော့ကျွန်တော်မသိသေးဘူးဒီကောင်ကအခုမှဖြစ်လာတာဆိုတော့ဖြစ်လာတော့မှမူတည်ပြီးတော့ကျွန်တော်တို့ရှေ့နေဖွဲရနေပြီးတော့ခဏခဏဆန်းစစ်ပြီးတော့ဖော်ပြတာကိုဆက်ပြောလို့ရတာပေါ့လောလောဆယ်တော့ကျွန်တော်အဲ့လိုပဲအဲပြောလို့ရတာတော့
ဒီဒုက္ခတဲ့ဖြစ်ပေါ့နော်တရားဝင်ရောက်လာတဲ့သူတွေပုံစံကတော့တမျိုးပေါ့နော်ဒါပေမဲ့အခုဟိုဟာပေါ့ passport တွေနဲ့လာကြတယ်ဒီ visit ပဲဖြစ်ဖြစ်တခြား business တွေနဲ့ဖြစ်ဖြစ်ပေါ့နော်သူတို့မပြန်ဘဲနဲ့တခါဒီမှာနေခွင့်ရအောင် asylum လျှောက်ကြတယ်သူတို့မှာ A number တွေရှိတယ်အထူးသဖြင့်ဟိုနှစ်ပေါင်းများစွာကြာနေတဲ့သူတွေပေါ့နော်သူတို့မှာ A number တွေလည်းရှိထားတယ် work permit တွေလည်းရှိထားတယ် driver license လည်းရှိထားတယ်ဒါပေမဲ့အဲဒီလိုအခုလို Trump ရဲ့လူဝင်မှုကြီးကြပ်ရေးဒီအမိတ်အရဆိုလို့ရှိရင်ဒီလိုလူမျိုးတွေကရောဟိုသူတို့တရားမဝင်လာရောက်နေထိုင်သူဖြစ်တတ်မှတ်မလားသူတို့ကကြတော့ဘယ်လိုပုံစံမျိုးဖြစ်မလဲရှင
်ကျွန်တော်ရဲ့အတွေ့အကြုံကျွန်တော်သိသလောက်ကျွန်တော်ဖတ်သလောက်ဒီအခုနောက်ပိုင်းထုတ်လာတဲ့ကျွန်တော်သမရရဲ့မင်းကွန်းရဲ့ကျွန်တော်တို့ဒီဥပဒေပညာရှင်ကနေပြီးတော့အသုံးတထားတဲ့အချက်ကိုကျွန်တော်ပြောရမယ်ဆိုလို့ရှိရင်အဲ့လိုမျိုးလင်းနဲ့စီးလာပြီးတော့ဗီဇာနဲ့ရှိတဲ့လူကတိတ်ပြီးတော့စိုးရင်စရာတော့မရှိဘူးလို့ကျွန်တော်ယုံကြည်ပါတယ်အထူးသဖြင့်ခုနကတော့ငါတယောက်လာပြီးတော့ခေါလုံခွင့်လျှောက်လိုက်လို့ရှင်သူတို့ A number ဆိုတော့ထွက်လာမယ်အဲ့ဒီ A number ထွက်လာရင်သူ့အတွက်ကသူတို့ A number ထွက်တဲ့အကြောင်းရင်းကလည်းထွက်နိုင်တဲ့အကြောင်းရင်းကတစ်ခုပါပါလေဆိုတော့နိုင်ငံရေးခေါလုံလျှောက်လို့ပဲနိုင်ငံရေးခေါလုံလျှောက်တယ်ဆိုတာကကျွန်တော်တို့ကိုယ့်ပြည်ကိုယ့်ရွာကိုပြန်လို့ရှင်ကြောက်လို့ခဏခဏငါကိုလျှောက်လိုက်တာအဲ့တော့အဲ့လိုမျိုးလျှောက်လို့ရှိရင်ကျွန်တော်တို့အမေရိကန်နိုင်ငံကဒီကျွန်တော်တို့ဒီအစံလန်နဲ့ပတ်သက်ပြီးတော့ hate convention ခဏခဏအဲ့မှာဒီ secretary လက်မထိုးရတဲ့အတွက်ကြောင့်မလို့ဒီအစံလန်လျှောက်ထားတဲ့လူတွေပြန်ပြုတ်မှာတော့မဟုတ်ဘူးတခုပဲရှိတာကအခု Trump သမ္မတ Trump ကနေပြီးတော့အစံလန်လျှောက်တာတွေကိုပိတ်လိုက်မယ်လို့ပြောတာကမြန်မာအတိုင်းဝိုင်းထဲမှာလူတွေကကြောက်ကြတာဘာကြောင့်လဲဆိုတော့သူ Trump ပြောတဲ့ဥစ္စာကကျွန်တော်နေဆက်နေပြီးတော့လာတဲ့လူတွေအဲ့နေဆက်လာတဲ့လူတော်တော်များများကသူတို့မှာ CPP 1 app ဆိုတာရှိတယ်အဲ့ဒီ app ကနေပြီးတော့ appointment ယူလို့ရတယ်အဲ့ဒီကနေပြီးတော့ကျွန်တော်တို့ဟို assignment ဖြေကြတယ်ဆိုတော့အဲ့ဒါကိုသူတို့ကနှိပ်ကွက်တဲ့သဘောပဲအမိုင်းအင်ဂျင်နီယာပြောသလိုပေါ့ခဏခဏတော့ကဒီလေရင်နဲ့စီလာတဲ့ကဗီဇာရှိတယ်ဗီဇာရှိပါ assignment လျှောက်ကြမယ်သူ assignment လျှောက်လို့ချင်သူတို့အောင်ဖို့အောင်ပြီးသွားတာတောင်မှFBI နဲ့ CIA ကသူတို့ရဲ့နောက်ကြောင်းကိုစစ်တယ်စစ်လို့ပြီးတော့မှအားလုံးအစင်ပြေတော့မှသူတို့ကပေးကြတာခုနကနေဆက်လာတော့အဲ့လိုမဟုတ်တော့ပြန်အောင်ဒါကြောင့်မလို့နေဆက်လာတဲ့ဟာကိုသူကတခါတည်းပိတ်ပင်လိုက်တဲ့သဘောပဲ
အခုတချို့ list ပေါ့နော်ကျမတို့ဟိုရရှိတဲ့ဟာချက်လက်တွေရဆိုလို့ရှိရင်ဒီ American နိုင်ငံကနေပြန်ပြီးတော့ပို့မဲ့လူတွေရဲ့စီးရင်ပေါ့နော်တက်ဆိုင်ရာနိုင်ငံတွေကိုပြန်ပို့မဲ့ဆိုရင်စီးရင်မှာမြန်မာနိုင်ငံသားတချို့လည်းပါတယ်လို့သိရတယ်ဆိုတော့တချို့နာမည်တွေလည်းအယောက်60နီးပါးဆိုတာမျိုးပေါ့နော်ဒါမျိုးတည်င်းနေလဲထွက်နေတော့ဆရာတို့အဲ့လိုလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်တဲ့ဟိုကျွမ်းကျင်တဲ့ဟိုရှင့်နေတွေအနေနဲ့ကြတော့ဒီမြန်မာနိုင်ငံပြန်ပို့မဲ့ဒီနိုင်ငံသားတွေမြန်မာနိုင်ငံသားတွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဘယ်လိုသိရလဲရှင
်ကျွန်တော်ရဲ့အတွေ့အကြုံဥပဒေအမြင်အနေပြောမယ်ဆိုလို့ရှိရင်အဲ့ဒီလိုစင်းတက်မှာပါတဲ့လူတွေကနောက်ဆုံးကုဏ္ဏကနှုံးကယူကန်ဝင်ပြီးရှုံသွားပြီးတော့ဘာမှမလုပ်တဲ့လူပဲလို့ကျွန်တော်ယုံကြည်တယ်။ဒါကျွန်တော်ဥပဒေအမြင်နဲ့ပြောတာ။အဲခုနကတော့ကျွန်တော်ရဲ့အတွေ့အကြုံနဲ့ကျွန်တော်ပြောတာ။အဲခုနကတော့နောက်တစ်ခုကဘာရှိသေးလဲဆိုတော့ကျွန်တော်တို့ဒီငိုတော့ကဆိုလို့ရှိရင်အဲခေလုံးဝင်းလျှောက်တဲ့အခါမှာလုံးဝအဆင်ပြေတဲ့အခါကျတော့သူတို့မှပေးထားတဲ့ ဘယ်လိုပြောမလဲ relief လို့ရှိသေးတယ်အဆိုင်လည်းမရတာတောင်မှ withholding ရှိတယ် catch ဆိုတာရှိတယ်အဲ့လိုမျိုးရတဲ့လူတွေကဘယ်နှကတော့ငါစိုးရင်စရာတော့မလိုဘူးတကယ်လို့သူတို့ကိုခေါ်မယ်ခေါ်ပိုင်ခွင့်လည်းမရှိဘူးခေါ်လို့လည်းမရဘူးဆိုသူတို့ကိုတတ်တာပွင့် release ဆိုတာပေးထားရတယ်သူတို့ကဘာမှစိုးရင်စရာမရှိဘူးအဲတကယ်တမ်းစိုးရံမှာကွန်တက်ကျွန်တော်ပြောတဲ့ပြည်ရင်တန်းပေးထားပြီးတော့အယူခံလဲဝင်ဘူးဒီတိုင်းမနေလူတွေစိုးရံမယ်ကွန်တက်ကတော့ငါနောက်တစ်ခုကဒီရာစုကျူးလွန်လူတွေစိုးရံမယ်ကြံတဲ့လူတွေကတော့ကျွန်တော်သိတော့မစိုးမရတော့ယူဆရတယ်ကွန်တက်အဲ့လိုကွန်တက်ကတော့မတ်အင်ဂျင်မန်ပြောတဲ့ကွန်တက်ကတော့ဒီ60ဆိုတာတော့ကျွန်တော်ရဲ့ကွန်တက်ကျွန်တော်ပြောသလိုပဲကျွန်တော်ရဲ့အတွေ့အကြုံကျွန်တော်ရဲ့ဥပဒေအမြင်နဲ့ပြောရမယ်ဆိုလို့ရှိရင်တော့အဲ့ဒီလူတွေဖြစ်ဝလမ်းများပါတယ်ခင်ဗျ
အဲ့တော့အခုဒီအစုလိုက်ပြုံလိုက်ဟိုပေါ့နော်ပြည်နှံတန်ပေးတယ်ဆိုတော့အခြေအနေအောက်မှာဆိုလို့ရှိရင်ဥပမာနယူးယောက်မှာဆိုလို့ရှိရင်ဒါဒီလက်တင်အမေရိကန်နိုင်ငံကလာတဲ့သူတွေအများစုအလုပ်လုပ်တဲ့နေရာတွေအများစုသွားလာနေရတဲ့ဆိုအခုဆိုတိတ်ဆိတ်နေတယ်ဆိုတာမျိုးပေါ့နော်အဲ့ဒီမှာရှိတဲ့မျက်မြင်သက်တေတွေပေါ့နော်ဟိုဒေတာကန်ဒီမြန်မာတွေကလည်းဟိုပြောပြကြတာရှိရဲဆိုတော့အခုနယူးယောက်လိုနေရာမျိုးမှာဥပမာမြန်မာအများစုအလုပ်လုပ်တဲ့နေရာတွေဒီမှာရောဒီလိုစိုးရိမ်ရမှုအနေထားပေါ့နော်ဒီရဲတွေဝင်လာဖမ်းတဲ့ဖမ်းမယ်ဆိုတော့စိုးရိမ်ရတဲ့အနေထားမျိုးရောရှိနိုင်မလားရှင
်ဟွာတကယ်လို့ကိုလုတ်တဲ့အလုံးပါဟိုတင်တရင်ထွက်နေတယ်အကွန်တန်ကတော့ unauthorized employee တွေများတယ်လို့နမထွက်မယ်ဆိုလို့ရှိရင်တော့ဝင်စည်းနိုင်တဲ့အလားအလာရှိတယ်အဲကျွန်တော်ရဲ့လူတွေကိုအများအားကျွန်တော်သတိပေးတာကကနကနငါဒီသွားတဲ့နေရာကိုကိုသတိထားရမယ်သွားတဲ့အချိန်ကိုကိုသတိထားရမယ်အဲ့ဒီသွားတဲ့အချိန်ကိုသတိမထားမိဘူးသွားတဲ့နေရာကိုသတိမထားမိလို့ကျွန်တော်တို့ကန်ဒီပိုင်ချော်သွားလို့ကန်ဒီပိုင်နှိမ့်သွားလို့ရှိရင်တော့ပါသွားနိုင်တယ်အလားအလာရှိတယ်ကိုမှဘာမှမရှိလို့ရှိရင်โอเคကျွန်တော်ပြောသလိုပဲအဲ့လိုအလားမရှိပါသွားမယ်ပါသွားတာတောင်မှတကယ်လို့ခုနကျွန်တော်ပြောသလိုဒီလိုရောက်လာတာကJanuary 19ရက2023မတန်ကြီးကရောက်လာတယ်လို့ဖြစ်မယ်ဆိုလို့ရှိရင်ပါသွားပေမဲ့သူတို့ကိုရှင်းပြပြီးတော့ခဏခဏကစားစမ်းထောက်ထားလည်းပြလို့မယ်ဆိုလို့ရှိရင်တော့လွတ်နိုင်တဲ့အလားအလာရှိတယ်။ဒါပေမဲ့ကျွန်တော်ပြောလို့အားရကြတော့ညွန့်တော့အထက်ထက်ဝင်သွားတယ်အထက်ထက်ဝင်သွားတဲ့တန်ခမ်းမယ်။အဲဒါပေမဲ့ကျွန်တော်ပြောသလိုပေါ့နည်းနည်းလေး complicated ဖြစ်သွားတာပါဒီဥစ္စာ။
ပုံမှန်အရဆိုရင်ဒီ American ပြည်ထောင်စုရဲ့ဒီလူဝင်မှုကြီးကြပ်ရေးဥပဒေမှာလေဒီမိသားစုတွေပြန်ဆုံတွေ့ဆုံစည်းရေးကိုပဲဦးစားပေးတယ်ပေါ့နော်ဥမာဟိုတာသမီးကမိဘကိုခေါ်တာမိဘကတာသမီးခေါ်တာမျိုးတွေကိုဒီဗီဇာလျှောက်တဲ့နေရာမှာဦးစားပေးလေတော့ရှိပါတယ်အခုဒီသမရထရန့်ရဲ့ဒီလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်တဲ့အထူးအမိတ်အာဏာရအာဏာအရဆိုရင်သူတက်တန်း၄နှစ်တာကာလအတွင်းမှာဟိုအထူးသဖြင့်ဒီမှာရှိတဲ့မြန်မာမိသားစုတွေမြန်မာတွေအတွက်ပေါ့သူတို့မိသားစုနဲ့ပြန်လည်ဆုံစည်းရေးဆိုတဲ့အခွင့်အလမ်းနေရာကိုဘယ်လိုဖြစ်လာနိုင်မလဲရှင
်အဲ့ဒါကိုအဲ့ကျွန်တော်ဘာလို့သွားပြီးတော့မြင်လိုက်တယ်ဆိုတော့2016 19မှာ Trump တက်လာပြီးတော့ကျွန်တော်တို့ vetting strict vetting ဆိုတာကျွန်တော်တို့နောက်ကျောင်းကိုတေးသေးချာချာစစ်တာမျိုးလုပ်တာအဲ့လိုလုပ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီ immigrant process immigrant visa processing ကတော့နှေးသွားတယ်အဲ့တော့မြန်မာနိုင်ငံကြီးလည်းကျွန်တော်တိတက်လောက်ကတော့ပါမယ်လို့ယူဆပါတယ်။ဘာလို့ဆိုတော့မြန်မာနိုင်ငံကလည်းအများကြီးပဲအင်္ဂလိပ်လာတဲ့လူအများကြီးရှိကြပါတယ်။အထူးသဖြင့်ကျွန်တော်တို့ကနကနုံကအဖေအမေကနကနုံကတက်ကြီးရွယ်ဦးတွေပြီးလို့ရှိရင် retire ဖြစ်တဲ့လူတွေအဲ့လိုမျိုးခေါ်လို့ရှိရင်တော့နည်းနည်းကြာဖို့အလားအလာရှိတယ်။ဘာလို့ဆိုတော့ဒါကကျွန်တော်ရဲ့အတွေ့အကြုံပြောတာနော်။ဒါပေမဲ့အဲ့လိုဘလူးလိုင်းမကျွန်တော်မပြောတတ်ဘူး။ကျွန်တော်ပထမဆုံးTrump first time အတော့ကဖြစ်ခဲ့တဲ့ဥစ္စာကိုအခြေခံကျွန်တော်ပြောတာ first time အတော့ကတော့လူငယ်တွေဘာတွေကိုသူတလောက်မဟုတ်ဘူးပြင်သက်တွေတလောက်မဟုတ်ဘူးငွေကြေးရှိတာတလောက်မဟုတ်ဘူးအဲ့လိုအသက်ကြီးရွယ်ကိုနည်းနည်းကြီးလာပြီဆိုလို့ရှိရင်သူတို့အနေနဲ့ခုနပို့ပြီးတော့စစ်တယ်ပေါ့ okay စစ်တဲ့ခါကျတော့ကြာတာလည်းရှိတာပေါ့ဒါပေမဲ့အဲ့ကျွန်တော်အတိအကျပြောလို့မရပါဘူးခင်ဗျဒါကျွန်တော်ပထမဆုံးသူပထမချမ်းတော့ဟိုအခြေခံကျွန်တော်ပြောပြတာပါလောလောဆယ်အတာကိုထုတ်ထားတာပဲရှိတယ်ဘလို့အကောင့်တဖော်မဆိုတော့ကျွန်တော်မသိပါဘူး
မ မြန်မာနိုင်ငံသားတွေစိုးရိမ်နေကြတဲ့အမေရိကန်အစိုးရရဲ့လူဝင်မှုကြီးကြပ်ရေးအကြောင်းအရပတ်သက်ပြီးရှေ့နေပက်ထရီဝမ်ကိုမိုင်းကျင်းနဲ့ဆက်သွယ်မြင်တာဖြစ်ပါတယ်ခင်ဗျာ VOA မြန်မာပိုင်းရဲ့ရေဒီယိုရုပ်သံအစီအစဉ်ကို Washington DC ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်တော်တာရှင်တွေအနေနဲ့အကြံပေးလိုတယ်ဆိုရင်တော့ကျွန်တော်တို့ VOA ရဲ့ Facebook Messenger ကပဲဖြစ်ဖြစ်ဒါမှမဟုတ် email လိပ်စာ bamis@voanews.com ကိုပဲဖြစ်ဖြစ်စာရိုက်သားပေးပို့နိုင်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
USCIRF လို့ခေါ်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်ကော်မရှင်ကမြန်မာနိုင်ငံတွင်းမှာဘာသာရေးလွတ်လပ်ခွင့်တိုးတက်လာစေရေးဘယ်လိုဆောင်ရွက်မလဲဆိုတာကိုမကြခင်ကကြားနာခဲ့ပါတယ်1988ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဥပဒေအရဖွဲ့စည်းခဲ့တဲ့ပါတီကြီးနှစ်အလုံးကပါဝင်တဲ့အစိုးရရဲ့အကြံပေးအဖွဲ့ USCIRF ရဲ့ဒုတိယဥက္ကဋ္ဌကတော့မီယာဆိုလိုဘီချစ်ဖြစ်ပါတယ်။ပြည်ပနိုင်ငံတွေမှာဘာသာရေးလွတ်လပ်ခွင့်ဒါမှမဟုတ်လဲကိုယ်ခွင့်ယုံကြည်မှုလွတ်လပ်ခွင့်တွေကိုနိုင်ငံတကာစံနှုန်းတွေအသုံးပြုကော်မရှင်ကစောင့်ကြည့်လေ့လာကသမရနိုင်ငံခြားရေးဝန်ကြီးနဲ့အမေရိကန်လွှတ်တော်တို့ကိုမူဝါဒဆိုင်ရာအကြံပြုတာဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီနည်းကြရွေးကောက်ခံအစိုးရကိုဖြုတ်ချပြီးဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကဆရာနာသိမ့်ခဲ့တာဟာဆိုရင်ဖေဖော်ဝါရီလ၁ရက်နေ့မှာ၄နှစ်ပြည့်ခဲ့ပြီဖြစ်ပါတယ်။ပြီးခဲ့တဲ့၄နှစ်တာအတွင်းမြန်မာနိုင်ငံမှာလူသားချင်းစာနာထောက်ထားမှုအခြေအနေတွေနဲ့လူ့အခွင့်အရေးအခြေအနေတွေကထိုးစင်းသွားတယ်လို့ဒုတိယဥက္ကဋ္ဌဆိုလိုပီယက်ချစ်ကပြောပါတယ
်။ Millions of people are either internally displaced in Burma or outside the country.
ပြည်တွင်းနဲ့ပြည်ပကိုတန်းရှောင်နေရတဲ့မြန်မာလူဦးရေတန်းချီရှိနေပါတယ်။ဒုက္ခသည်များအနေနဲ့လည်း 28,000 ကျော်ဖမ်းဆီးခံရပြီး 6,000 ကတော့တပ်ဖြတ်ခံရပါတယ်။မြန်မာစစ်တပ်ဟာဆေးရနာမသိမ်းမီလွန်ခဲ့တဲ့ဆယ်စုနှစ်နှစ်ခုကျော်ကတည်းကမြန်မာနိုင်ငံကိုဗုဒ္ဓဘာသာမျိုးချစ်နိုင်ငံတစ်ခုဖြစ်လာစေရေးနဲ့အာဏာကိုချုပ်ကန့်ထားရေးအတွက်လူနည်းစုတွေနဲ့ကိုယ်ကွယ်ယုံကြည်မှုရလူနည်းစုဖြစ်ရသူတွေကိုပြစ်မှတ်ထားခဲ့ပါတယ်။
ဆီယနာသိမ်းပြီးနောက်မှာတော့စစ်တပ်နဲ့စစ်ကောင်စီတို့ကဘာသာရေးဆိုင်ရာအဖွဲ့အစည်းတွေကိုပိတ်မှတ်ထားပြီးဖမ်းဆီးတပ်ဖြတ်မှုညှဉ်းပန်းနှိပ်စက်မှုလေကြောင်းတိုက်ခိုက်မှုတွေနဲ့အတူနိုင်ငံထောင်ငါကိုယ်ကွယ်ယုံကြည်မှုဆိုင်ရာနေရာဒေသ250ချို့ကိုတိုက်ခိုက်ခဲ့တယ်လို့လဲမစ္စတာဆိုလိုပီယက်ချစ်ကပြောပါတယ
် On January 7th 2024 the military launched airstrikes
2024ခုနှစ်ဇန်နဝါရီလ9ရက်နေ့မှာစကိုင်းတိုင်းကနန်ရွာကစိန့်ပီတာဘက်ပတစ်ခရစ်ယာန်ဖျားเจ้าမှာဖျားเจ้าတက်ဖို့လာကြချိန်စစ်တပ်ကလေးချောင်းကနေတိုက်ခိုက်တာကြောင့်ကလေးငယ်ကိုပါဝင်အရက်သား18ဦးသေဆုံးခဲ့ရပါတယ်။ဒီတိုက်ခိုက်မှုကပြင်းထန်ဆိုးရွားလွန်းတာကြောင့်ဆေးရွှေမှုအဖြစ်စုံစမ်းစစ်ဆေးဖို့လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ Amnesty International ကတောင်းဆိုခဲ့ပါတယ်။အခုလအတွင်းမှာတော့စစ်ရှောင်းတွေခိုးလို့ရမန်လေးတိုင်းဒေသကဘုံကြီးเจ้าကိုစစ်တပ်ကပုံကျဲခဲ့ပါလေ9နှစ်အရွယ်မင်းကလေးငယ်တူခြေထောက်နှစ်ဖက်စလုံးဖြတ်ပစ်ခဲ့ရတာအပေါင်းဝင်အများပြဒဏ်ရခဲ့ကြပါလေ
အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကမြန်မာနိုင်ငံကိုဘာသာရေးလွတ်လပ်ခွင့်စိုးစိုးရွားရွားချိုးဖောက်တဲ့နိုင်ငံအဖြစ် 2023 ခုနှစ်မှာထပ်မံသတ်မှတ်ခဲ့ပါတယ်မြန်မာနိုင်ငံကိုအလားတူဆက်လက်သတ်မှတ်ဖို့ USCIRF ကအဆိုပြုပါတယ်မြန်မာနိုင်ငံဟာဆက်လက်ပြိုကွဲနေတာနဲ့အတူထိခိုက်လွဲတဲ့ဘာသာရေးဆိုင်ရာအစုအဖွဲ့တွေဟာဒီမိုကရေစီလိုလားတဲ့အဖွဲ့အစည်းတွေကိုထောက်ပံ့နေဆိုတဲ့ဆွဆွဲချက်နဲ့လက်တုံပြန်ခံရတာတွေအကြမ်းဖက်နှိပ်စက်ခံရတာတွေထပ်ပြီးဖြစ်လာနိုင်တယ်လို့လဲမစ္စတာဆိုလိုပီယက်ချစ်ကသတိပေးပါတယ်ဘာသာရေးလွတ်လပ်ခွင့်ရေးဆောင်ရွက်မှုကိုကာကွယ်ပေးခြင်းဟာဆိုရင်အမေရိကန်ရဲ့နိုင်ငံခြားရေးမူဝါဒမှာဘာသာရေးလွတ်လပ်ခွင့်ကိုလေးစားတဲ့အစိုးရတွေနဲ့လေးစားမှုမရှိတဲ့အစိုးရတွေကြားခြားနာချက်ကိုအတိအမှတ်ပြုတဲ့သဘောဖြစ်ပါတယ်လို့ဒုတိယသမ္မတဂျေရီဘန့်စ်ကလည်းပြောပါတယ်မြန်မာနိုင်ငံအနေနဲ့ပြည်သူအလုံးကိုတိုးမြှင့်ကာကွယ်ပေးရမယ့်အချိန်လည်းဖြစ်ပါတယ်ရှင
်အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြပါပြီ
အခုထုတ်လွှင့်ပေးခဲ့တာကတော့ VOA ရဲ့အားပေါ်မဟုတ်ပဲအမေရိကန်အစိုးရရဲ့သဘောထားအားပေါ်တာဖြစ်ပါတယ်ခင်ဗျာမကြာခင်အချိန်တွင်းမှာတော့ကျွန်တော်တို့ပတ်စင်ကဏ္ဍတွေကိုထုတ်လွှင့်ပေးပါမယ
် VOA American တန်ရဲ့ရုပ်သံနဲ့ Radio အစီအစဉ်တွေကိုနေ့စဉ် American ပြောင်းစု Washington မြို့တော်ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ် VOA မနက်ခင်းမနက်6:00ကနေ 6:00 ခွဲအစီအစဉ်ကိုလိုင်းဒိုမီတာ25 32နဲ့40 VOA ညာချမ်းည9:00ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒိုမီတာ19 25နဲ့ 30 ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေနေ့တွေမှာထပ်တိုးလိုင်းလမ်းမီတာ190ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ရုပ်သံနဲ့ Radio အစီအစဉ်အားလုံးကိုလူလူမိတ်ဆွေရုပ်သံလိုင်း VOA မြန်မာပိုင်း Web စာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာနှာစင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းဖြစ်ကြပါစေတောတာရှင်များခင်ဗျာ VOA American တန်ရက်မြန်မာပြည်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုမနက်9:00နာရီထိဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတော့ပုံမှန်ထုတ်လွှင့်ပေးနေကြအပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးပါရမယ်အခုအရင်ဆုံးကတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍပါတော်လန်ရေးကာလ၄နှစ်ရှိလာချိန်မှာတော်လန်ရေးကိုဝန်းရံထောက်ခံသူတွေရောပြည်သူတွေပါပင်ပန်းလာနေကြပါပြီတော်လန်ရေးအင်အားစုအသီးသီးဟာစစ်အာဏာရှင်စနစ်ချုပ်ငြိမ်းရေးနဲ့ Federal Democracy ပြည်ထောင်စုတည်ဆောက်ရေးဘုံယီမှန်ချက်တူညီကြသလိုဘုံရန်သူဖြစ်တဲ့စစ်ကောင်စီကိုအတူတကွဆန့်ကျင်တိုက်ပွဲဝင်နေကြပေမဲ့အင်အားစုချင်းအားပြိုင်နာတွေနည်းမြေအငင်းပွားတဲ့ကိစ္စရပ်တွေအထူးသဖြင့်ဒေတာအလိုက်ပြန့်ကျဲနေတဲ့ PDF တွေကိုတစုတစည်းတည်းမစုစည်းနိုင်သေးတဲ့အားနည်းချက်တွေကလည်းရှိနေသေးပါဒီလိုအချိန်မှာပဲချင်းပြည်ကောင်စီနဲ့ဂျာကာလာချင်းအမျိုးသားအတိုင်ပင်ခံကောင်စီတို့ကိုပေါင်းစည်းကချင်းအမျိုးသားကောင်စီကိုဖွဲ့စည်းဖို့သဘောတူညီလိုက်ကြတဲ့ဆိုတဲ့ကြေညာချက်တစ်ခုထွက်ပေါ်လာတာတွေ့ရပါတယ်တော်လန်ရေးကိုနောက်အဆင့်တစ်ခုမောင်းနေနိုင်ဖို့ဆိုရင်ပြန့်ကျဲနေတဲ့အင်အားစုတွေစုစည်းနိုင်ဖို့ကအတော်လေးအရေးကြီးနေတယ်ဆိုတဲ့အကြောင်းတွေကိုကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍမှာစောင်းပါရှင်ပြည်သွေးနိုင်ငံဆွေးနွေးတင်ပြထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန္တာကနေနောက်တစ်ဆင့်တက်ဖို့လိုအပ်နေပြီဖြစ်တဲ့မြန်မာနေဦးတော်လှန်ရေးအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါပထမဆုံးတစ်ချက်ကတော်လှန်ရေးအင်အားစုတွေကအားကောင်းလာတယ်ဆိုတာငြင်းလို့မရဘူးသို့တော်ညာလေအားကောင်းလာရကနေပြီးတော့တော်လှန်ရေးကိုနောက်အဆင့်တစ်ခုမောင်းနှင်နိုင်ဖို့ဆိုရင်ပြန့်ကျဲနေတဲ့အင်အားစုတွေစုစည်းနိုင်ဖို့ကအတော်လေးအရေးကြီးနေတယ်လို့မြင်တယ်အခုလိုသုံးသပ်ပြောကြတာကတော့အမေရိကန်ပြည်ထောင်စုငြိမ်းချမ်းရေးအင်စတီကျူ USIB နဲ့ဝေဆင်စင်တာတို့မှာအဲ့ပညာရှင်အဖြစ်ဆောင်ရွက်နေတဲ့ကိုရဲမျိုးဟိန်ပဲဖြစ်ပါတယ်။အေယာဗီသတင်းဌာနနဲ့အင်တာဗျူးမှာပြောကြားခဲ့တာပါ။အန်တိုနီဒေးဗစ်ကလည်း၄နှစ်ကြာအောင်ပျောက်ကြားစစ်ဆင်နွှဲနိုင်ခဲ့ပြီးမဲ့စုစုစည်းစည်းနဲ့မဟာဗျူဟာမြောက်မဖြစ်လာသေးတဲ့ဗမာဒေါ်လာရေးတပ်ဖွဲ့တွေရဲ့လှုပ်ရှားမှုဖြစ်ပါတယ်။ဒေတာလိုက် PDF တပ်ဖွဲ့တွေရှိနေပြီးမဲ့အမြဲတမ်းတပ်ဖွဲ့တွေအဖြစ်နောက်တစ်ဆင့်မတက်လှမ်းနိုင်သေးဘူး PDF တွေဟာနောက်တစ်ဆင့်တက်ပြီးတစုတစည်းတည်းတိုက်ခိုက်နိုင်မှသာစစ်တပ်ကိုအနိုင်တိုက်နိုင်မှာဖြစ်တယ်လို့ Asia Times မှာရေးသားခဲ့တာတွေ့ရပါတယ်ဒီကနေ့မြန်မာနိုင်ငံရဲ့အခြေအနေဟာတော်လှန်ရေးအင်အားစုတွေကအားသာလာတယ်စစ်တပ်ဟာတဖြည်းဖြည်းအားနည်းလာနေပြီးစီးပွားရေးနိုင်ငံရေးအကြတဲ့ပေါင်းစုံနဲ့ရင်ဆိုင်နေရတယ်စစ်တပ်ဟာစစ်မြေပြင်မှာတိုက်ပွဲတွေဇက်တိုက်ရှုံးနေတယ်ဒါကြောင့်စစ်တပ်ဟာပြိုလဲသွားနိုင်တယ်ဆိုတာကိုနိုင်ငံရေးစောင့်ကြည့်လေ့လာသူတွေပညာရှင်တွေနဲ့နိုင်ငံတကာအသိုင်းအဝိုင်းကပါလက်ခံလာကြပြီဖြစ်ပါတယ်။ဒါကိုအငင်းပွားမဲ့သူတိတ်မရှိလှပါဘူး။ဒါပေမဲ့စစ်တပ်ဘယ်အချိန်မှပြိုလဲမှာလဲ။စစ်တပ်ကြချုံသွားပြီးနောက်ပိုင်းတော်လှန်ရေးအင်အားစုတွေအနေနဲ့ဘယ်လိုရှေ့ဆက်ကြမှာလဲဆိုတာကတော့မေးခွန်းအဖြစ်ရှိနေသေးပါ။တော်လှန်ရေးကာလ၄နှစ်ရှိလာချိန်မှာတော်လှန်ရေးကိုဝန်းရံထောက်ခံနေသူတွေရောပြည်သူတွေပါပင်ပန်းလာနေကြပါပြီ။မလုံခြုံမှု၊စာဝတ်နေမပြေလည်မှု၊ပညာရေးကျန်းမာရေးစောင့်ရှောက်မှုဆိုင်ရာအခက်အခဲတွေနဲ့နေ့စဉ်ရုန်းကန်နေရတဲ့ပြည်သူတွေဟာအခုလက်တလောမှာလဲစစ်မှုထမ်းဥပဒေရဲ့ဒုက္ခပေးခြင်းကိုရင်ဆိုင်နေကြရပါတယ်။တစ်ဖက်မှာလဲတော်လှန်ရေးကာလရင်ဆိုင်နေရတဲ့ပြဿနာတွေကလည်းပေါင်းစုံပါ။တော်လှန်ရေးအင်အားစုအသီးသီးဟာစစ်အာဏာရှင်စနစ်ချုပ်ငြိမ်းရေးနဲ့Federal Democracy ပြည်ထောင်စုတည်ဆောက်ရေးဘုံရီမှန်းချက်တူညီကြသလိုဘုံရံသူဖြစ်တဲ့စစ်ကောင်စီကိုအတူတကွဆန့်ကျင်တိုက်ပွဲဝင်နေကြပြီမယ်လို့အင်အားစုချင်းအားပြိုင်တာတွေနယ်မြေအငင်းပွားတဲ့ကိစ္စရပ်တွေအထူးသဖြင့်ဒေသအလိုက်ပြန့်ကျဲနေတဲ့ PDF တွေကိုတစုတစည်းတည်းမစုစည်းနိုင်သေးတဲ့အားနည်းချက်တွေကလည်းတကယ့်အရှိတရားတွေပါမကြသေးမီက ARD ကဖော်ပြခဲ့တဲ့အညာဒူပိုင်းဤနောက်ွယ်ကဆောင်းပါးပါအဖြစ်ပြက် အချက်လက်မျိုးတွေကလည်းစိတ်ပူစရာအာရစိတ်ပျက်စရာတွေလို့ဆိုနိုင်ပါတယ်။အညာဒူပိုင်းနောက်ွယ်ဆောင်းပါးဟာ NUD ထိန်းချုပ်နယ်မြေအတွင်းကအောက်ခြေပါကဖပါအဖတွေရဲ့အာဏာအလွဲသုံးမှုအကျင့်ပြတ်မှုတွေအကြောင်းကိုမိမောင်းထိုးပြထားတဲ့ဆောင်းပါးတစ်ပုဒ်ဖြစ်ပါတယ်။ဒီလိုအချိန်မှာပဲချင်းလန်းချင်းပြည်ကောင်စီနဲ့ ICNCC ကြာကာလချင်းအမျိုးသားအတိုင်းပင်ခံကောင်စီတို့ကိုပေါင်းစည်းကာချင်းအမျိုးသားကောင်စီကိုဖွဲ့စည်းဖို့သဘောတူညီလိုက်ကြတဲ့ဆိုတဲ့ကြေညာချက်တစ်ခု2025ဖေဖော်ဝါရီ26ရက်နေ့ကထွက်ပေါ်လာခဲ့တာတွေ့ရပါတယ်။အလားတူပါပဲ TNL နဲ့ KIA တပ်သားတွေချင်းအောက်ခြေမှာနယ်မြေအငင်းပွားပြဿနာတွေဖြစ်ကြပေမဲ့နှစ်ဖက်အဖွဲ့ခေါင်းဆောင်တွေချင်းတွေ့ဆုံဆွေးနွေးဖြေရှင်းကြတယ်ဆိုတဲ့သတင်းတွေကိုလည်းကြားသိနေရပါတယ်။ဒီလိုပူးပေါင်းဆောင်ရွက်ကြတယ်တွေ့ဆုံဆွေးနွေးအဖြေရှားကြတယ်ဆိုတာကအနာဂတ်အတွက်အားတက်စရာလို့ဆိုကြရမှာပါ။ဒီနေရာမှာအလင်းသင့်လို့တင်ပြလိုတာကမြန်မာနိုင်ငံရေးလောကမှာတွေးဆောင်ဆွေးနွေးရေးလို့ပြောရင်စစ်ကောင်စီစစ်တပ်နဲ့ဒေါ်လာရေးအင်အားစုတွေအထူးသဖြင့်စစ်ကောင်စီနဲ့ NUG ကြားလို့ပဲပြေးမြင်ကြတဲ့ကိစ္စဖြစ်ပါတယ်ဒေါ်လာရေးအင်အားစုတွေအချင်းချင်းကြားတွေးဆောင်ဆွေးနွေးရေးဆိုတာကိုမေ့လျော့နေတတ်ကြပါတယ်အခုချိန်မှာအမှန်တကယ်လိုအပ်နေတဲ့တွေးဆောင်ဆွေးနွေးရေးကစစ်ကောင်စီနဲ့တွေးဆောင်ဆွေးနွေးရေးထက်ဒေါ်လာရေးအင်အားစုတွေကြားတိုင်းဒေသလက်နက်ကိုင်အင်အားစု EAO ERO တွေအချင်းချင်းကြား EAO ERO တွေနဲ့ NUG ကြားအချင်းချင်းတွဲဆုံဆွေးနွေးရေးကပိုအရေးပါတယ်ပိုအရေးကြီးတဲ့ကိစ္စရဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့စစ်အာဏာရှင်စနစ်ချုပ်ငြိမ်းအောင်တနည်းအားဖြင့်စစ်တပ်ပြိုလဲပြုတ်ကြအောင်ဘယ်လိုတိုက်ကြမလဲ။တခါစစ်တပ်ပြုတ်ကြသွားပြီးနောက်ပိုင်းဖက်ဒရယ်ပြည်တော်စုကိုဘယ်လိုတိဆောက်ကြမလဲ။ဘယ်လိုအတူတကွရှေ့ဆက်ကြမလဲဆိုတဲ့အခြေခံနိုင်ငံရေးသဘောတူညီချက်ရရှိရေးဟာတိုင်းပြည်အတွက်အသက်သွေးကြောတမျှအရေးကြီးတာမူစစ်ကောင်စီကိုဆန့်ကျင်တော်လှန်နေတဲ့တော်လှန်ရေးအင်အားစုတွေအချင်းချင်းကြားတွေ့ဆုံဆွေးနွေးရေးဟာအရေးပါလာတယ်လို့ဆိုရခြင်းဖြစ်ပါလေ။အမျိုးသားညီညွတ်ရေးအစိုးရ NUG သမရယုံပြောရေးဆိုခွင့်ရှိသူဦးကျော်စောကတော့အမျိုးသားညီညွတ်ရေးအစိုးရနဲ့တော်လှန်ရေးအင်အားစုများအကြားအသွင်ကူးပြောင်းရေးကာလဖွဲ့စည်းပုံဥပဒေမှာအခြေခံရမယ့်သဘောထားတွေကိုသဘောတူညီမှုရရှိထားပြီလို့2025ဖေဖော်ဝါရီ18ရက်နေ့က PVTB မှာအခုလိုပြောကြားခဲ့တာတွေ့ရပါတယ်။ပြည်내အားကောင်းရေးကိုရှေ့ရှုတဲ့ Bottom Up Federalism Approach နဲ့တော်လှန်ရေးကာလကြားကာလမှာစတင်ပြီးတော့အတူတကွတည်ဆောက်သွားနိုင်ရန်သဘောတူညီချက်ရရှိထားကြပြီးအနာဂတ် Federal Democracy ပြည်တော်စုတည်ဆောက်မှုကိုထိထိရောက်ရောက်ဖော်ဆောင်နိုင်ရန်အတွက် Federal အသွင်ကူးပြောင်းရေးအစီအမံများဆိုင်ရာအခြေခံThe Article of Federal Transitional Arrangement AFTA ကိုကျွန်တော်တို့ဆွေးနွေးရေးဆွဲနေကြပြီဆိုတာတင်ပြပြောကြားအပ်ပါတယ်လို့ဦးကျော်စောကပြောပါတယ်။ဘယ်အဖွဲ့တွေပါဝင်တယ်ဘယ်လိုအချက်တွေပေါ်မှာအခြေခံတယ်ဆိုတာအသေးစိတ်ဖော်ပြမထားပြီမယ်။ဆွေးနွေးနေကြတယ်သဘောတူညီမှုတွေရရှိထားတယ်ဆိုတာကတော့ကောင်းတဲ့လက္ခဏာပါလို့စောင့်ကြည့်လေ့လာသူတူကမှတ်ချက်ပေးပါတယ်။အခုຫນွေဦးတော်လိုင်းအင်အားစုတွေနဲ့တိုင်းရင်းသား ERU တွေကြားကပူးပေါင်းဆောင်ရွက်မှုပေါ့မဟာမိတ်ဖွဲ့စည်းတည်ဆောက်နိုင်မှုကအခုစစ်တပ်အုပ်ချုပ်ရေးကိုအစားထိုးနိုင်လိမ့်မယ်လို့မြင်မိပါသလားလို့ ERU ရဲ့အမေကိုကိုရဲမျိုးဟင်းကအခုလိုဖြေပါတယ်အမှန်တကယ်လဲစစ်ကောင်စီလွန်ကာလဟာစိုးရိမ်ပူပန်စရာတွေရှိပါတယ်စစ်ကောင်စီမရှိတော့ချိန်မှာအာဏာလေဟာနဲ့ဖြစ်လာမလားဒေါ်လာရေးအင်အားစုတွေအချင်းချင်းသဘောထားကွဲလဲမှုတွေပေါ်ပေါက်လာမလားဆိုတာကလည်းထည့်သွင်းစဉ်းစားကြရမှာပါနောက်တစ်ခုကတော့အစားထိုးနိုင်မလားဆိုတဲ့မေးခွန်းတနည်းစစ်တပ်မှာပါတဲ့နိုင်ငံရေးအခွင့်အကျင်းတစ်ခုကိုတည်ဆောက်ရမယ့်အနေအထားအဲ့ဒါကိုတည်ဆောက်နိုင်မလားလို့ဆိုရင်ကျွန်တော်အနေနဲ့ကတော့မတည်ဆောက်နိုင်စရာမရှိဘူးလို့မြင်ပါတယ်လို့ဆိုပါတယ်ပြီးတော့ကိုရဲမျိုးဟင်းကမကြသေးခင်ကပဲရက်ဆက်ကြမ်းကြုတ်တဲ့အာဏာရှင်အာဆတ်တိုင်းပြည်ကနေထွက်ပြေးသွားရတဲ့စီးရီးယားနိုင်ငံကိုဥပမာပေးပါတယ်အာဆတ်လွန်ကာလစီးရီးယားမှာပြဿနာတွေအခက်အခဲတွေရှိတယ်ဆိုပေမဲ့ထင်တယ်လို့မဆိုးရပါဘူးလို့ဆိုပါတယ်ခမညာ
ပြည်ထောင်စုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခမညာဥဒုရာသီပြောင်းလဲမှုကအာတိတ်ဒေတာကိုလှင်လင်းမြန်မြန်ပြောင်းလဲနေပြီးတဘာဝပွင့်ဝင်ကြီး NDA တွေနဲ့စီးပွားရေးအခွင့်အလမ်းတွေဖန်တီးနေတယ်လို့ကမ္ဘာပေါ်မှာအင်အားကြီးနိုင်ငံတွေကအသစ်ဖန်တီးထားတဲ့ပင်လယ်ရေကြောင်းလမ်းမတွေနဲ့အာတိတ်တဘာဝတန်ရာတွေကိုထိန်းချုပ်ဖို့အပြိုင်အဆိုင်ကြိုးစားနေကြတာကြောင့်ပထဝီနိုင်ငံရေးတင်းမာမှုတွေလည်းပေါ်ပေါက်နေစေတာပါ VOA ပုံပြရုပ်တံကိုကိုဝင်းခတ်မောင်တင်ဆက်ပေးထားပါတယ်ခင်ဗျာ
တိတ်ဒေသကဘာပေါ်မှာအေးအေးဆုံးနဲ့လူနေထူထပ်မှုအနည်းဆုံးဒေသတစ်ခုဖြစ်ပေမဲ့အမေရိကန်ပြည်အောင်စုနဲ့တခြားဒေသတွင်အင်အားကြီးနိုင်ငံတွေအဓိကအာရုံစိုက်တဲ့နေရာတစ်ခုမြန်မြန်ဆန်ဆန်ဖြစ်လာတာပါ။အတိတ်ဆဝါရဲ့မြောက်ဖက်မှာနယ်မြေပိုင်ဆိုင်တဲ့နိုင်ငံ၈နိုင်ငံရှိပြီးကနေဒါ၊ရုရှား၊အိုက်စ်လန်ဖင်လန်၊နော်ဝေး၊ဆွီဒင်၊ဒိန်းမတ်နဲ့အမေရိကန်ပြည်အောင်စုတို့ဖြစ်ပါတယ်။1996ခုနှစ်ကတည်းကဒီအစိုးရတွေဟာဌာနေတိုင်းရင်းသားစာမီ၊အင်နျူဝက်နဲ့ချွတ်ချီလိုအုပ်စုကိုယ်စားလှယ်တွေနဲ့အတူသိပ္ပံသုတေသနနဲ့တဘာဝပေါ်ရင်ထိမ့်သိမ်းမြင့်တင်ဖို့အာတိတ်ကောင်စီဖိုရမ်မှာပါဝင်ဆောင်ရွက်ခဲ့ကြပါတယ်။ဒါပေမဲ့2022ခုနှစ်မှာရုရှားကယူကရိန်းကိုကျူးကျော်တဲ့အချိန်ကစပြီးတခြားအာတိတ်အစိုးရတွေကရုရှားအစိုးရနဲ့ပူးပေါင်းဆောင်ရွက်မှုကိုရပ်ဆိုင်းထားခဲ့ပါတယ်။အာတိတ်ဒေသဟာလည်းဥရုယာဒီပြောင်းလဲမှုကြောင့်ရေခဲတွေအရှိပြောပြီးကုန်သွယ်ရေးအတွက်ရောပထဝီနိုင်ငံရေးပါပြိုင်ဆိုင်ကြချိန်မှာဒီတင်းမာမှုတွေပေါ်ပေါက်လာရလဲဖြစ်ပါတယ်။တင်မော်လန်ကြောင့်အစ်စ်တွေပွင့်လာသလိုရုပ်ကျွင်းလောင်စာနဲ့တပ်ထုတွင်းတွေကိုလည်းပိုလက်လန်းပြီးလာပါတယ်။ရုရှားကအာတိတ်ကမ်းရိုးတန်းအများစုကိုထိန်းချုပ်ပြီးသူ့နယ်မြေပိုင်ဆိုးမှုကိုချဲ့ထွေနေသလိုစီးရေးအခြေခံအဆောက်အုံတွေကိုလည်းတိဆောက်လာပါတယ်။အထောက်အကူကပင်လယ်ပြင်ဥပဒေဆိုင်ရာသဘောတူညီချက်ရှိထားပေမဲ့ရေပြင်ပိုင်နဲ့အငင်းပွားမှုတွေဆက်ရှိနေတာပါ။တင်မော်လန်ကြောင့်အစ်စ်တွေရဲ့အချို့ပိုင်းတွေဟာသူတို့ပိုင်တဲ့ရေတဲကနေဖြတ်သွားတယ်လို့ကနေဒါနဲ့ရုရှားနှစ်နိုင်ငံစလုံးကပြောနေချိန်မှာအမေရိကန်ပြည်အောင်စုကတော့ကုလသမဂ္ဂရဲ့ရေချောင်းစာချုပ်ကိုအတီးမပြုထားသေးပါဘူး။ဒေတာရင်းကမဟုတ်တဲ့အင်အားကြီးနိုင်ငံတွေကလည်းတောင်းဆိုမှုတွေလှုပ်လာပြီးတရုတ်နိုင်ငံကသူ့ကိုယ်သူအာတိတ်အနီးနိုင်ငံလို့ကြေညာထားကခြေကန်ဆောက်အုံနဲ့သူတင်တာလုပ်ငန်းတွေမှာရှင်းလင်းမြုံနှံဖို့အာတိတ်အစိုးရဖွဲ့ရည်နဲ့တွဲပြီးလုပ်နေပါတယ်။ဒီလိုရုရှားနဲ့တရုတ်ကပိုနေရာယူလာတာကြောင့်မြောက်အတ္တလန္တိတ်စစ်စာချုပ်နေတိုးမဟာမိတ်ဒိမတ်ရဲ့ကိုပိုင်အုပ်ချုပ်ခွင့်ရဒေမီဖြစ်တဲ့ Greenland ဟာအမေရိကန်ရဲ့အာတိတ်မဟာဗျူဟာမှာအဓိကဖြစ်လာပါတယ်။ဒီကျွန်းမှာအမေရိကန်စစ်စခန်းရှိနေပြီးသားဖြစ်ပြီးလက်တလုံးမှာဒိမတ်ကစစ်တပ်အင်အားထပ်တိုးချဲ့လာပါတယ်။ဒီဒေသဟာရာသီဥတုအရရောနိုင်ငံရေးအရပါပိုပူပြင်းလာနေချိန်မှာအာတိတ်ဒေသအပေါ်လွှမ်းမိုးနိုင်မှုအတွက်အပြိုင်ဆိုင်တွေကအခုမှစတာဖြစ်ပါတယ်ခင်ဗျာ။
ဒီလိုမှားမှန်မသိကြတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးအချက်လက်တွေနဲ့အတည်ပြုသိရှိခြင်းနဲ့ဆိုရင် VOA ရဲ့ Polygraph ဝက်ဆာမျက်နှာ polygraph.info မှာတွားရောက်ကြည့်ရှုနိုင်ပါတယ်။အခုတော့မြန်မာပြည်ကပေးစာပြန်စာအစီအစဉ်ကဏ္ဍဖြစ်ပါတယ်။မာရီတန်နာကျော်စူးစီးတင်ဆက်ထားပါတယ်ခင်ဗျာ။
ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေသောရရှိများရှင်။ VOE ကိုရေးလာတဲ့သောရရှိနေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှိနေရဲ့မှတ်ချက်တို့လေးနဲ့စာချင်ပါတယ်။တော့ကြာညာကျမကုခေမောင်စုမေကိုဝင်းမင်းနဲ့ VOE ညီကိုမောင်နှမအပေါင်းတို့ရေတဲ့အားလုံးပေးခင်းပြီးတော့ကျမ်းမာကြပါစေဗျာလို့ရေးလာတဲ့သူကအမြဲတမ်းကျမတို့စီကိုစာရင်းနေကြအမြဲတမ်းလည်းမပြတ်အစီအစဉ်တွေကိုနားဆင်ပြီးအောက်မှာမှတ်ချက်တွေလာရေးတဲ့ဦးဆိုင်ကမ်ပတန်ဖြစ်ပါရဲ့ရှင်ပေးခင်းကျမ်းမာပါစေလို့ VOE ဝိုင်းတော်သားတွေကလည်းပြန်ပြီးတော့ဆုတောင်းပေးကြပါရဲ့နော်နောက်ထပ်သောရရှင်တရားကတော့ပြီးခဲ့တဲ့တစ်ပတ်ကစာရေးပြီးတော့အစီအစဉ်နဲ့နားဆင်လို့မရပါဘူးဆိုပြီးတော့မီတာလိုင်းနေတဲ့တကွစာရေးလာတဲ့သောရရှင်ဖြစ်ပါတယ်။လင်းနေဆိုတဲ့သောရရှင်မှာ
ကျေးဇူးပါ9နာရီကနေ10နာရီစီစဉ်ပြန်ပြီးဖမ်းလို့ရနေပါပြီ။ VOA app YouTube Facebook SDR.org အကုန်လက်လန်းမိပါတယ်။ဒါပေမဲ့ကျွန်တော်က Shortwave Radio လေးနဲ့ Star နဲ့ Antenna ကောင်းကောင်းနဲ့နေ့စဉ်နှစ်ပေါင်းများစွာအားပေးလျက်ပါဦးတင်မောင်တန်းရဲ့သတင်းဖတ်ကြားမှုကိုတော့လေးလေးနက်နက်ဖြစ်လွန်းလို့လေးစားမိပါတယ်။ဦးကျော်စံတာရဲ့အလွန်မြတ်တာရဲ့လက်တွေ့ကြတဲ့သုံးသက်ချက်တွေကို GU site နားထောင်ဖြစ်ပါတယ်။ကျေးဇူးပါ
။ဟုတ်ကဲ့ပါရှင်။တို့လိုပဲတခြားသောရရှင်တွေလည်းအစီအစဉ်တွေကိုပြန်ပြီးတော့ဖမ်းယူနိုင်လို့ရပါပြီလို့စာရေးလာပါတယ်နော်။ကျေးဇူးတင်ပါတယ်ရှင်။ဒီမှာထပ်ပြီးတော့သောရရှင်တွေကိုကျွန်မအသိပေးချင်တာကကျမတို့ထုံးစံတိုင်းည9နာရီကနေ10နာရီအစီအစဉ်ကိုပြန်လွှင့်နေကြည10နာရီက17နာရီအစီအစဉ်မှာကျွန်တော်အစီအစဉ်တစ်တခုပြန်လွှင့်တာကိုပြောချင်ပါတယ်ရှင်။အဲ့ဒီ10နာရီကနေ17နာရီအစီအစဉ်မှာပထမပိုင်းစနေရနေ့စနေရခွဲကတော့တခြားဘာသာစကားဖြစ်တဲ့ခမဘာသာအစီအစဉ်ဖြစ်ပါလေ။ဒါပေမဲ့အဲ့ဒီနောက်ပိုင်းနိုင်ဝက်မှာတော့ ည10နာရီခွဲကနေ17နာရီခွဲမှာတော့ကျမတို့အစောပိုင်းကည9နာရီမှာထုတ်လွှင့်ပေးသွားတယ်။ View Burma Today ဆိုရဲကျမတို့ရဲ့နေ့စဉ် TV သတင်းတော်အစီအစဉ်ကိုပြန်လွှင့်ပေးပါရနော်။ဒါကလှိုင်းဒိုမီတာနဲ့လွှင့်ပေးတာဖြစ်တဲ့အတွက်ကြောင့်မလို့ရုပ်မြင်သံကြားအစီအစဉ်ကိုဒီရုပ်သံလိုင်းတွေကနေဖန်ယူနားဆင်လို့မရဘူး။နောက်ပြီးအင်တာနက်စာမျက်နှာ Digital Platform တွေကနေနားမထောင်လိုက်ရဘူးဆိုရင်တော့လိုင်းဒိုမီတာရေဒီယိုနဲ့ဖန်ယူနားဆင်တဲ့တော်ရရှင်တွေကျမတို့ရဲ့ TV အစီအစဉ်ထုတ်လွှင့်ချက်ကိုည10နာရီခွဲကနေ17နာရီမှာပြန်ပြီးတော့ဖန်ယူနားဆင်နိုင်တယ်ဆိုတာကိုသတင်းကောင်းပါချင်ပါတယ်ရှင်။နားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်နော်။အင်ဒိုရေဒီယိုကနေဖန်ယူနာစီရတာကြိုက်ပါတယ်လို့ရေးလာရဲ့နောက်ထပ်သောရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးခြင်းပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ။ရေဒီယို short wave လိုင်းတို့နဲ့ medium wave လိုင်းလားအစီအစဉ်တွေကိုတော့ဖြစ်နိုင်ရင်ကြုံကြိုက်တိုင်းကြားကန်ပေးပါဗျာ။သူတို့တွေက every time everywhere free mode ပါ။ညပိုင်းအစီအစဉ်ကိုနားမထောင်ရရင်အဲ့လိုကိုမပြောတော့ပါဗျာ။ည9နာရီကနေ12နာရီထိလွှင့်တယ်ဆိုပေမဲ့ည17နာရီထိသာလာပါတယ်။အခုပျောက်သွားလို့စိတ်ဆင်းရဲနေရပါတယ်။စစ်ဘေးဒေသတွေအတွက်ပါတွေးပူတာပါ။သူတို့မှာအချို့ဆိုဖုန်းလိုင်းတောင်မရှိကြဘူးလေ။ VOA ကထွက်ရလမ်းပါ။ကျေးဇူးပါဗျာ။ကျွန်တော်ကရေဒီယိုဆိုကောင်းကောင်းလေးလိုချင်လို့ US ကတငယ်ချင်းစီကိုမှားထားတာပါ။ US မိတ်ပေါ့။ US မှာကရေဒီယိုထုတ်ဖို့မပြောနဲ့ရောင်းတဲ့ဆိုင်တောင်တနိုင်ငံလုံးမရှိကြဘူးတဲ့။နောက်တော့ဆိုင်တစ်ဆိုင်က Amazon Online ကိုညှို့ပါတယ်။အဲ့တော့ရပါတယ်။ဒါပေမဲ့ China မိတ်ပါ American standard ပေါ့ဗျာကောင်းပါတယ် US dollar 350လောက်ကျပါတယ်တဲ့သူသမီးလေးကအကြောင်းသူမို့နားစရာခိုင်နှုန်း discount ရပါတယ် radio မို့ DHL ကလေရင်နဲ့ပို့လို့မရပါဘူးသင်းမော့နဲ့ပဲပို့ရပါတယ်မြန်မာပြည်တိုင်းရိုက်ဆိုလမ်းမှာပျောက်နိုင်ပါတယ်ထိုင်းနိုင်ငံမဲဆိုင်ကတဆင့်ပို့ခိုင်းပါတယ်တလားလောက်တော့ကြာမယ်ထင်ပါတယ်တလားတိတိမှာထိုင်းနိုင်ငံမဲဆိုင်ကတားအိမ်ကိုရောက်ပါတယ် VOA နဲ့ပြည်ပမြန်မာသတင်းဌာနတွေကလွှဲလို့မှားတော့အချားမရှိပါဘူးဗျာ
ဟုတ်ကဲ့ပါတရုတ်နိုင်ငံမှာထုတ်တဲ့ရေဒီယိုကို American ပြည်အောင်စုမှာဈေးကြီးပေးဝယ်ပြီးတော့ကိုလိုင်းတို့ကနေပြီးတော့ရေဒီယိုအစီအစဉ်တွေကိုဖမ်းယူနားဆင်နေဆိုတဲ့သောရရှင်ဖြစ်ပါတယ် Digital ခေတ်ပြောင်းလာတဲ့အချိန်မှာ Digital နဲ့ပဲနေရာတကာအလွင့်များကြတာမလို့ဒီမြန်မာနိုင်ငံကနေပြီးတော့ Digital Platform တွေကိုလက်လှမ်းမမီတဲ့သောရရှင်တွေရှိသလိုဒီလိုတချို့သောရရှင်တွေကလည်းလိုင်းတို့ရေဒီယိုနဲ့နားထောင်နေကြမလို့တကူတကားဒီလိုမျိုးဈေးကြီးပေးပြီးတော့လိုင်းတို့ရေဒီယိုနဲ့နားထောင်ကြတာသိရတဲ့အတွက်ကြောင့်မလို့အမတန်အံ့ဩရပါတယ်နော်အစီအစဉ်တွေကိုဖမ်းယူနားဆင်နေဆိုလို့ကျေးဇူးတင်ပါတယ်ရှင်ထရရှင်တရားဒီမှာမေးလာတဲ့စာလေးကိုဖြည့်ချားပေးချင်ပါတယ်။ထရရှင်ကိုဆိုးဖြစ်ပါတယ်။သူကဘေးစာကဏ္ဍကနေဖြည့်ချားပေးပါတယ်။မေးခွန်းလေးတစ်ခုသိချင်လို့ပါ။မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်သွားတဲ့ဘဲလာရုစ်နိုင်ငံကနေတိုးဖွဲ့ဝင်နိုင်ငံတွေထဲမှာလည်းမပါဘူး။ဖင်လန်နဲ့ဆွီဒင်နိုင်ငံတို့ကနေတိုးဖွဲ့ဝင်လျှောက်ပေမဲ့လည်းဘဲလာရုစ်နိုင်ငံကနေတိုးဖွဲ့ဝင်ဖြစ်မလျှောက်ပါဘူး။ဘာလို့ပါလဲတဲ့။ဘယ်လာရုစ်ကဆိုဗီယက်ပြည်အောင်စုကခွဲထည့်နိုင်ငံဖြစ်ပါရဲ့နဲ့ရုရှားနဲ့တင့်မြက်အဆင်ပြေနေလို့လားဘာကြောင့်လဲဆိုတာသတင်းအချက်အလက်ရဖြည့်ပေးပါလားဗျာလို့မေးလာပါတယ်။ဟုတ်ကဲ့ပါဒီတော့ရရှင်မေးလာတာကိုဖြည့်ချပေးဖို့တေချာစာတော်ဖတ်ထားပါတယ်နော်။မြန်မာနိုင်ငံကစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြီးခဲ့တဲ့ရက်ပိုင်းတွင်မှာတွားခဲ့တဲ့ဘယ်လာရုစ်နိုင်ငံကနေတိုးအဖွဲ့ဝင်နိုင်ငံထဲမှာမပါဘူးဆိုတာမှန်ပါတယ်။ဖင်လန်နဲ့ဆွီဒင်တို့ကနေတိုးအဖွဲ့ဝင်ဖြစ်ဖို့လျှောက်ထားခဲ့ပြီးတော့2023နဲ့2024မှာအဖွဲ့ဝင်တွေဖြစ်လာပေမဲ့ဘယ်လာရုစ်ကနေတိုးအဖွဲ့ဝင်ဖြစ်ဖို့လျှောက်ထားတာမရှိပါဘူး။ဒီကြောင့်ကိုနားလည်ဖို့ဆိုရင်တော့ဘယ်လာရုစ်ရဲ့တမိုင်းနဲ့ရုရှားဆက်ဆံရေးပြန်ပြီးကြည့်ရမှာဖြစ်ပါရဲ့ရှင်။ဘယ်လာရုစ်က1991ခုနှစ်မှာဆိုဗီယက်ပြည်အောင်စုပြိုကွဲပြီးတော့လွတ်လပ်တဲ့နိုင်ငံဖြစ်လာခဲ့တာပါ။ဒါမဲ့လေသူ့ရဲ့နိုင်ငံရေးစီးပွားရေးကရုရှားနဲ့အမြဲတမ်းညီညီကဲကဲဆက်ဆံမှုရှိပါတယ်။ဘာကြောင့်လဲဆိုရင်ကဲချင်းချင်းပဲပြောရမယ်ဆိုတော့ဒီဘယ်လာရုစ်ကဆိုဗီယက်ပြည်အောင်စုရဲ့အစိပ်ပိုင်းတစ်ခုဖြစ်ခဲ့ပြီးရုရှားနဲ့ဒီယဉ်ကျေးမှုဘာသာစကားနဲ့လူမှုဆက်ဆံရေးတော်တော်လေးကိုနှိစက်မှုရှိပါတယ်။လွတ်လပ်ရေးရပြီးတဲ့နောက်မှာလည်းအဲဒီဆက်ဆံရေးကိုသူတို့ကဆက်ပြီးထိန်းလာခဲ့တာပါ။စီးပွားရေးမှာရုရှားကိုမှီခိုမှုရှိပါတယ်။ရုရှားကဘယ်လာရုစ်ကိုဈေးသက်သာတဲ့စွမ်းအင်နဲ့စီးပွားရေးအကူအညီတွေအများကြီးပေးထားတာဖြစ်ပါတယ်။ နောက်ပြီးတော့နိုင်ငံရေးမှာဆိုရင်လည်း1994ခုနှစ်ထဲကဘယ်လာရုစ်ကိုအုပ်ချုပ်တဲ့သမ္မတအလက်ဇန်ဒားလူကာရှန်ကိုကရုရှားနဲ့မဟာမိတ်ဖြစ်ဖို့ဦးစားပေးပါတယ်။သူကအာဏာရှင်စနစ်ကိုထိန်းထားပြီးတော့ရုရှားရဲ့ထောက်ခံမှုကိုအားကိုးနေရပါတယ်။နောက်ပြီးတော့1999မှာဘယ်လာရုစ်နဲ့ရုရှားက Union State ဆိုတဲ့သဘောတူညီချက်ကိုလည်းလက်မှတ်ရေးထိုးခဲ့ပါတယ်။ဒီတော့ဒီသဘောတူညီချက်ရှိတော့ဘယ်လာရုစ်ကရုရှားရဲ့လွှမ်းမိုးမှုအောက်မှာရှိပြီးတော့ NATO လိုမျိုးအနောက်တိုင်းအဖွဲ့အစည်းတွေဝင်ဖို့မဖြစ်နိုင်ပါဘူး။နောက်ပြီးတော့ဒီအခုနောက်ဆုံးဖြစ်တဲ့ Ukraine စစ်ပွဲအတွင်းမှာလည်း Belarus ကရုရှားကိုစစ်ရေးရထောက်ပံ့ခဲ့တာဖြစ်ပါတယ်။ဒါကြောင့် Belarus က NATO အဖွဲ့ထဲမဝင်တာရုရှားနဲ့နီးကပ်တဲ့ဆက်ဆံရေးစီးပွားရေးမိကုံမှုနောက်ပြီးတော့နိုင်ငံရေးအကျိုးစီးပွားရေးကြောင့်ဖြစ်ပါတယ်။သူကဆိုဗီယက်ကခွဲထွက်ခဲ့ပြီမလဲရုရှားနဲ့သူ့ရဲ့မဟာမိတ်ဆက်ဆံရေးကဆက်ပြီးတော့တည်ရှိနေတာပါ။ဒီကိစ္စက NATO ရဲ့ဝင်ဖို့အဓိကစံကျင်ဘက်ဖြစ်တဲ့အကြောင်းအရာဖြစ်ပါလိမ့်ရှင်။ဖြစ်ပေးတာကျင့်နေမယ်ထင်ပါတယ်နော်။သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရက်ချင်ပါတယ်။အားလုံးပုံမကောင်းမှုအဆင်ပြေတဲ့နေ့ရက်တွေအမြဲဆုံးပိုင်ဆိုင်နိုင်ပါစေလို့ဆုတောင်းပါတယ်နော်။ပြည်ရမြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းview bambis news ဆိုရယ် view မြန်မာပိုင်းရဲ့ facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း facebook messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာဝိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတဲ့ကိုတင်းင်းတွင်နေညာပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေး။ Radio ကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လည်းထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လည်းထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုင်းရိုင်းနားဆင်နိုင်ပါသေး။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဒီရက်နေ့ရဲ့ခင်ရှင်၊ရှင်လန်းချမ်းမြေကြပါစေရှင်။
အသေးချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြပြီးတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ဒီရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA American အတန်းကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင်
VOA မြန်မာပိုင်းရဲ့ Radio ရုပ်သံအစီအစဉ်တွေကို American ပြည်ထောင်စု Washington DC ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့ကဘာတလွားထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။မျိုးတုံးပျောက်ကွက်သွားပြီဖြစ်တဲ့ရှေးခေတ်အမွေးရှင်စင်မျိုးမာမုတ်တေကိုပြန်လည်ဖန်တီးဖို့အတွက်ပထမအဆုံးခြေလှမ်းအနေနဲ့မျိုးရိုးဗီဇာပြုပြင်ထားတဲ့အမွေးရှင်ကြွက်မျိုးတွေကို American ကဖန်တီးလိုက်ပါတယ်။နယ်သာလန်နိုင်ငံကဘန်ကိုးပြတိုင်းမှာလေကိုတုံးလေးတွေနဲ့ပကြီဆရာဘန်ကိုးရဲ့နာမည်ကျော်နေချာပန်းပုံပကြီကားတစ်ခုကိုဖန်တီးပြတာထားပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းလေးတွေကိုတော့ကိုငိမ့်ချမ်းနဲ့မမြတ်တဇင်အောင်တို့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
။
မြို့တော်ပြောက်ွယ်သွားပြီဖြစ်တဲ့ရှေးခေတ်အမွှေးရှည်စင်မျိုးမဲမော့တီကိုပြန်လည်ဖန်တီးဖို့အတွက်ပထမအဦးဆုံးခြေလှမ်းအနေနဲ့မြို့ယူဗီဇာပြုပြင်ထားတဲ့အမွှေးရှည်ကြွမျိုးတွေကိုအမေရိကန်ပြည်ထောင်စု Texas အခြေဆိုင်ဇီဝအင်ဂျင်နီယာကုမ္ပဏီတစ်ခုကဖန်တီးလိုက်ပါတယ်။ဒီအမွှေးရှည်ကြွကလေးတွေဟာတာမန်ကြွတင်နေတူပြီးတော့အမွှေးရှည်နေတာပဲကြွားချားတယ်လို့ Dallas Colossal ဇီဝသိပ္ပံကုမ္ပဏီကပြောပါတယ်။အမွှေးရှည်စင်မျိုးမဲမော့တီရဲ့မျိုးရိုးဗီဇာနဲ့ဆင်တူကြွက်မျိုးရိုးဗီဇာကိုထည့်သွင်းပြီးတော့ဖန်တီးခဲ့တာဖြစ်ပြီးအမွှေးရှည်မျိုးဖြစ်တာကြောင့်အေးအေးတန်ခံနိုင်မယ်လို့ယုံကြည်တဲ့အကြောင်းဒီကုမ္ပဏီကိုပူးတွဲတည်ထောင်သူဘန်လမ်မပြောပါရယ်အခုလိုအမွှေးရှည်ကြွက်မျိုး38ကောင်ကိုမွေးဖွားဖန်တီးခဲ့ပြီးတော့သူတို့အားလုံးကျန်းမာပျော်ရွှင်နေတယ်လို့လည်းပြောပါရယ်မမျော်လင့်ထားတဲ့ဘီးတွေစူးကြတော့ဒီကြွက်ကလေးတွေဟာမူလမျောလင်းထားတာထက်အလွန်ကိုချစ်ဖို့ကောင်းနေတာပဲဖြစ်တယ်လို့လည်းသူကပြောပါတယ်။အခုလိုမျိုးတုံးပြောက်ွယ်သွားတဲ့သတ္တဝါတွေကိုပြန်လည်ဖန်တီးနေရတဲ့အကြောင်းရင်းကလည်းကဘာပေါ်ကဇီဝမျိုးကွဲတွေဟာ2050ခုနှစ်အရောက်မှာ90ရာခိုင်နှုန်းလောက်ပြောက်ွယ်သွားဖို့ရှိတာကြောင့်ဖြစ်တယ်လို့လဲမကပြောပါတယ်။အခုလိုပြောက်ွယ်သွားဖို့ရှိနေတဲ့သတ္တဝါတွေကိုဖန်တီးခြင်းအဖြစ်ဇီဝမျိုးကွဲစုံလင်မှုကိုထိန်းထားနိုင်ပြီးတဘာဝပတ်ဝန်းကျင်တည်ငြိမ်ရေးကိုလည်းအထောက်အကူဖြစ်စေတယ်လို့သူကပြောပါတယ်။ဒီကုမ္ပဏီရဲ့အနာဂတ်ခြေလှမ်းကတော့မျိုးတုံးပြက်ွယ်သွားပြီးဖြစ်တဲ့ Tasmanian ကြားလူတွေတွေကိုပြန်ပြည့်မွေးဖွားဖို့လည်းရှိပါရဲ့ရှင်
။ Netherlands နိုင်ငံက Van Gogh ပြတိုင်မှာ Lego တုံးလေးတွေနဲ့ပကြီးစရာ Van Gogh ရဲ့နာမည်ကျော်နေကြာပန်းပုံပကြီးကားတစ်ခုကိုဖန်တီးပြသထားပါတယ်။ကဘာကျော် Dutch ပကြီးဆရာရဲ့ထင်ရှားတဲ့လက်ရာတစ်ခုဖြစ်တဲ့ဒီနေကြာပန်း16ခုပါတဲ့ပကြီးကားကို Lego တုံး2600ကျော်နဲ့ဖန်တီးပြသလိုက်တာပါအခုလိုဖန်တီးပြသထားတာကြောင့်ပကြီးဆရာရဲ့လက်ရာနဲ့သူ့အကြောင်းကိုလူပိုသိများလာစေဖို့ရည်ရွယ်တယ်လို့ပြရိုက်မှု Nikkei Baker ကပြောပါတယ် Lego တုံးဒီဇိုင်နာ Stitching Om ကလည်း Van Gogh ပြတိုင်းနဲ့အတူပူးရဲဖန်တီးခဲ့တာဖြစ်ပြီးပြရိုက်မှု Baker ကလည်းဝိုင်းကူညီခဲ့ပါတယ်သူ့အတွက်အခက်အခဲဆုံးကရှိပီးသားလေဂိုတုံးတွေရဲ့အယောင်နဲ့ပကြီးကားတွေကအယောင်ကိုက်ညီမှုရှိအောင်ရွေးချယ်ရတာပဲဖြစ်တယ်လို့လေဂိုတုံးဒီဇိုင်နာဦးမကပြောပါတယ်ထုတ်လုပ်ထားပြီးသားလေဂိုတုံးတွေကိုသုံးပြီးဘန်ဂိုးရဲ့နေကြာပန်းပကြီးကားကိုဖန်တီးဖို့နိုင်ပေါင်းများစွာလည်းအချိန်ယူခဲ့ရပါတယ်အခုလိုဘန်ဂိုးရဲ့နေကြာပန်းပကြီးကားကိုဖန်တီးလို့သူတွေအတွက်လေဂိုကုမ္ပဏီအနေနဲ့လည်းသူ့ရဲ့အတုံးလေးတွေကိုရောင်းချပေးနေပါတယ်ခင်ဗျာ
မက္ကဆီကိုနိုင်ငံစီယူဒတ်ဟော်ရက်စ်မြူကအမျိုးသားတူဟာသူ့ရဲ့2000ပြည်နှစ်ထုပ်ဒေါ့ဂျ်နီယွန်ကားမှာခလီးဘွားကလူချင်းခဲ့တဲ့အယုတ်မျိုးစုံကိုတက်ဆင်ထားပါတယ်အခုလိုအယုတ်ရာပေါင်းများစွာကိုကားမှာကော်နဲကပ်ပြီးတော့တက်ဆင်ထားတဲ့အတွက်ဟွန်ကာလော့စ်ဖလော်ရက်စ်ကမောင်းသွားတဲ့နေရာတိုင်းမှာလူတွေကလိုက်ကြည့်တာကိုခံခဲ့ရပါတယ်ငယ်ငယ်တုန်းကစီးရဲပြီးတော့သူ့အမေမှာအခုလိုအယုတ်တွေကိုဝယ်ပေးဖို့ပတ်သက်မရှိတဲ့အတွက်မရခဲ့ဘူးလို့ဖလော်ရက်စ်ကပြောပါတယ်ဒါကြောင့်အခုလိုအရွယ်ရောက်တဲ့အချိန်မှာငငယ်တုန်းကသူလိုချင်ခဲ့တဲ့အယုတ်တွေကိုဝယ်ယူစုဆောင်ပြီးတော့ကားမှာတက်ဆင်ပြထားတာပါ။သူအမေရိကန်နိုင်ငံတက်ဆစ်ပြည်နယ်အယ်ပါဆူမြို့မှာဆောက်လူရေးလူသားအဖြစ်လုပ်ကိုင်ခဲ့ပြီးတော့မက္ကဆီကိုနိုင်ငံဟော်ရက်စ်မြို့ကိုပြန်ပို့ခံရတာပါ။အခုလိုပြန်ပို့ခံရတာကြောင့်အတော်လေးဒုက္ခရောက်ခဲ့ရပြီးတော့အခုလိုအယုတ်တွေဟာမတရားမှုတွေနဲ့ပြည်နေတဲ့သူ့ဘဝအတွေ့ရည်ရွယ်ချက်ပေးတဲ့အရာတစ်ခုလည်းဖြစ်လာပါတယ်။ဒီအယုတ်လေးတွေဟာသူ့အတွက်တော့အခက်ခဲတွေကြာပျော်ရွှင်မှုပေးနေတာဖြစ်ပြီးတော့နောက်ထပ်အယုတ်တွေထပ်ပြီးတော့တက်ဖို့ရှိတယ်လို့လည်းဖလော်ရစ်ဆာပြောပါတယ်ရှင်
။ချက်သမရနိုင်ငံကမြို့လေးတစ်မြို့မှာအေးဆက်နေတဲ့အပြင်ဘက်ရေကန်တကန်နဲ့လူပေါင်းထောင်နဲ့ချီပြီးရေဆိုင်ခဲ့ကြပါတယ်။လူပေါင်း2461ယောက်ပါဝင်ခဲ့ပြီးတော့အေးဆက်နေတဲ့ရေကန်ထဲမှာတမနစ်ကြော်ကြာရေစိန်ခဲ့ကြတာပါအခုလိုဆောင်းရာသီမှာလူအများကြီးစုပြီးအပြင်ဘက်မှာရေစိန်နဲ့ကမ္ဘာစံချိန်ကိုလည်းချိုးဖို့မျှော်လင့်ခဲ့ကြပါတယ်ဒီလိုရေစိန်တဲ့အချိန်မှာပြင်ပအပူချိန်က4ဒီဂရီဆယ်စီယပ်စ်လောက်ပဲရှိတာပါအခုလိုဆောင်းရာသီရေခဲရေစိန်ရေကူးကြတဲ့ဒလေဟာအရှိနဲ့ဥရောပအလဲပိုင်းနိုင်ငံတွေမှာခေတ်စားတဲ့ရိုးရာဒလေတစ်ခုဖြစ်ပြီးလူကျန်းမာရေးအတွက်ကိုခံအားတက်စေပြီးသွေးလည်ပတ်မှုကိုကောင်းစေတယ်လို့ယုံကြည်ကြပါတယ်ခင်ဗျာ
ဆလဘီတဲ့အချင်းချုပ်တွေကိုပြောပြပါမယ်။အမေရိကန်တဲကိုမူးယစ်စီးပွားတွေဝင်လာတာပိတ်ဖို့အတွက်မက္ကဆီကိုကနေဒါနဲ့တရုတ်အပေါ်အခွန်တိုးမြင့်ချထားတာဖြစ်တယ်လို့အမေရိကန်ကူတန်ရောက်ဝေဝင်ကြီးကပြောလိုက်ပါတယ်။ဖန်တနန်အဝင်ရက်သွားရင်အခွန်မြင့်တင်လိုက်တာတွေလည်းရက်သွားမယ်လို့သူထင်မြင်ကြောင်းဟာဝတ်လာနက်က MBC ရုပ်မြင်သံကြားရဲ့ Meet the Press တင်းငွေနေအင်တာဗျူးမှာပြောခဲ့တာဖြစ်ပါတယ်ခင်ဗျာ။နမို Pneumonia ကုသမှုကြောင့်ပြန်ကောင်းလာနေတဲ့ပုံရံမင်းကြီးကဆရာဝန်တွေနဲ့ကျန်းမာရေးဆောင်ရှားမှုဝန်ထမ်းတွေကိုတနင်္ဂနွေနေ့ကကျေးဇူးတင်ကြောင်းပြောလိုက်ပါတယ်ခင်ဗျာ။တရင်အချင်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာ။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကတော့နန်းလောင်ဖြစ်ပါတယ်။ရုပ်သံမိုင်းဆိုင်ရာဒါရိုက်တာကတော့ Glenn Campbell ပါ။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ VOA ချစ်မိတ်ဆွေများအားလုံးဘေးကင်းလုံခြုံမှုရှိနိုင်ကြပါစေခင်ဗျာ။ကျွန်တော်စံကျော်ပါ။